Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်စက်တင်ဘာလ18ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်သံကပါထပ်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တဲရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ကုလသမဂ္ဂထရီနီလာခံကိုတက်ရောက်ဖို့အတွက်ကမ္ဘာခေါင်းဆောင်တွေနယူးယောက်ကိုရောက်ရှိနေကြပါပြီ။မြန်မာနိုင်ငံမှာစား3စီရှားပါမှုနဲ့ကြုံနေရပါတယ်။ဖန်စီခံထားရတဲ့အမေရိကန်၅ဦးကိုအီရန်ကတိခတ်ပါရှင်အီရန်ကပြန်လည်လွတ်မြောက်လာပါပြီဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းနာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့တရုတ်မြန်မာနယ်ဆက်မူဆယ်မြို့မှတ်မှာတော့စစ်ကောင်စီတပ်နဲ့ TNL လို့ခေါ်တဲ့တအားတက်ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့ဒီကနေ့မှာတော့မူဆယ်မြို့မှာတနေကုန်နီးပါးလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဖြစ်နေပါတယ်
ကျေကြီးရတဲ့မူကြမ်းရဒီနေ့မနေ့ကလေးကဆိုတော့ပဲနေတယ်ကြီးရတယ်လည်းမျိုးတော့တခါလေးနဲ့သုံးချက်ပေါ့အဲလက်နဲ့ဒီနဲ့ထုတ်လာတာသိတယ်မနေ့ကလည်းပြပါတယ်မနေ့ကလည်းပြတယ
်မူဆက်ဒေတာခံပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်စုံနဲ့အတူ KNU ရဲ့တပ်မဟာ3အခြေစိုက်ပြီးတော့လှုပ်ရှားနေတဲ့ဘကိုးတိုင်းညောင်လေးပင်ခရိုင်မုံမြို့နယ်မှာစစ်ကောင်စီတပ်ကနေမြရှင်းလင်းနေတဲ့အတွက်ဒေတာခံထောင်နဲ့ခြီးပြီးတော့ဘေးလူရာကိုတိမ်းရှောင်နေရပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန်းနာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
မင်းနဲ့ရှင်မှာလုံးမယ်ကုလသမဂ္ဂထရီနီလာခံကိုတက်ရောက်ဖို့အတွက်ကဘာရဲရဲကခေါင်းဆောင်တွေကနယူးယောက်ကိုရောက်ရှိနေကြပါပြီဒီနေ့မှာလုံးမယ်အစည်းအဝေးပွဲတွေမှာလည်းကဘာတဝန်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေအောင်မြင်ဖို့အတွက်အရှိန်အဟုန်နှင့်ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးအဓိကဆွေးနွေးကြမှာပါကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့2030မှာဆင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးပန်းတိုင်18ခုမှာ15ရာခိုင်နှုန်းကိုသာပြည့်မီအောင်လုပ်နိုင်မယ်လမ်းကြောင်းပေါ်မှာရှိနေတယ်လို့ပြောသွားပါတယ်
As governments, as businesses, as members of civil society, as young people, as activists.
ဆွေးနွေးမှုတွေစတင်တဲ့အခါမှာရည်မှန်းချက်ကြီးကြီးမားမားနဲ့အလေးနက်ထားဆွေးနွေးဖို့အစိုးရတွေစီးပွားရေးလုပ်ငန်းတွေအရေးပတ်အဖွဲ့အစည်းတွေလူငယ်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုကျွန်တော်တို့တိုက်တွန်းချင်ပါတယ်။ဒီအချိန်ဟာအားလုံးလိုချင်နေတဲ့ပြုပြင်ပြောင်းလဲမှုဝိုင်းဝန်းကြိုးပမ်းရမယ့်အချိန်ပါပဲလို့အတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောသွားတာပါ။ရည်မှန်းချက်တွေမှာဆင်းရဲမွေးတေမှုအဆုံးသတ်ရေးငတ်မွမှုအဆုံးသတ်ရေးတန့်ရှင်းပြီးထိရောက်တဲ့စွမ်းအင်ရရှိရေးအာမခံချက်ရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ဖို့နဲ့အရေးတကြီးလှုပ်ဆောင်ရန်ကြားမှတန်းတူညီမျှမှုမြင့်တင်ရေးစတဲ့ကဏ္ဍတွေပါဝင်ပါတယ်။အင်္ဂါနေ့မှာစတင်မဲ့အထွေထွေညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်နဲ့အပါအဝင်နိုင်ငံပေါင်း145နိုင်ငံကခေါင်းဆောင်တွေတက်ရောက်ကြမှာပါ။ညီလာခံအဖွဲ့မှာသမ္မတဂျိုးဘိုင်နဲ့ကုလသမဂ္ဂအထွေထွေတွေ့ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်တို့မိန့်ခွန်းပြောကြားကြမှာပါ။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကလည်းအင်္ဂါနေ့အစည်းအဝေးမှာမိန့်ခွန်းပြောကြားမှာဖြစ်ပြီးဗိုလ်တော်ဦးနေမှာလုံးမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်ရှင်။
အကျဉ်းသားလဲလှယ်ရေးအစီအစဉ်အရအမေရိကန်နိုင်ငံသား9ဦးကိုအီရန်နိုင်ငံကနေပြီးတော့ပြန်ပြီးတော့လွှတ်ပေးလိုက်ပြီးဖြစ်ပြီးတော့တီဟီရန်မြို့တော်ကလေကြောင်းကနေထွက်ခွာသွားပြီးဖြစ်ကြောင်းနှီးဆက်သူတွေကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြပါရှိပါတယ်။အမေရိကန်ပြည်ထောင်စုကပိတ်ဆို့တန်းခတ်မှုအရထိန်းချုပ်ထားတဲ့ဒေါ်လာတန်း6000ကိုလည်းဖယ်ရှားပေးလိုက်ပြီးတော့အမေရိကန်9ယောက်ကိုပြန်ပြီးတော့လွှတ်ပေးလိုက်တာဖြစ်ပါတယ်။အပြန်အလှန်အနေနဲ့အီရန်နိုင်ငံသား9ယောက်ကိုလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလူငယ်ခွင့်ပေးလိုက်ကြောင်းကိုအစိုးရတာဝန်ရှိတဲ့သူတွေကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြပါရယ်အမေရိကန်ပြည်ထောင်စုကအီရန်ပေါ်မှာပိတ်ဆို့တန်းခတ်တဲ့အနေနဲ့ထိန်းချုပ်ထားတဲ့တန်း6000ကိုစာနာမှုလုပ်ငန်းတွေအတွက်သာအသုံးပြုဖို့တောင်ကိုရီးယားနိုင်ငံဘန်စင်းကနေပြီးတော့ကာတာနိုင်ငံကဘန်စင်းနဲ့ကိုလွှဲပြောင်းပေးရလိုက်တာဖြစ်ပါတယ်အီရန်နဲ့အချင်းသားချင်းလဲလှယ်မဲ့အထက်ကအမေရိကန်3ဦးကတော့ Zimak Namazi Imak Saki နဲ့ Morad Debzep တို့ဖြစ်တယ်လို့တရားဝင်ထုတ်ပြန်ထားပါတယ်နောက်ထပ်တရားဝင်ထုတ်ဖော်မပြောသေးတဲ့နောက်ထပ်အမေရိကန်အမျိုးသားတဦးနဲ့အမျိုးသမီးတဦးကိုတော့မကြသေးခင်ကပဲအချင်းထောင်ကနေအိမ်အကျယ်ကျုပ်ဖြစ်နေပြောင်းရွှေ့ထားပါတယ်အမေရိကန်ကနေပြီးတော့ပြန်ပြီးတော့လွှတ်ပေးမဲ့အီရန်နိုင်ငံသား9ဦးရဲ့အမိကိုလည်းအီရန်နိုင်ငံဘက်ကတရားဝင်ထုတ်ပြန်ထားပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဆိုင်ရာအီရန်တန်ယုံကလည်းစည်ရင်းကိုအတည်ပြုထားပြီးဖြစ်တယ်လို့ပြောပါတယ်ရှင်
အမေရိကန်နဲ့အီရန်တို့ကြားအကျဉ်းသားလဲလှယ်ရေးအစီအစဉ်နဲ့အတူဒေါ်လာ6ဘီလီယံတန်မှုရှိတဲ့အီရန်ရဲ့ရန်ပုံငွေတွေကိုအမေရိကန်ကထိန်းချုပ်ထားရတာကနေဖယ်ရှားပေးမဲ့အစီအစဉ်မှာပါဝင်ပတ်သက်သူအားလုံးနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့တောင်ကိုရီးယားကဒီနေ့ပဲပြောပါတယ်။ရန်ပုံငွေပြဿနာကိုဖြေရှင်းဖို့အမေရိကန်နဲ့အီရန်တို့အပါအဝင်သက်ဆိုင်ရာနိုင်ငံတွေနဲ့နီးနီးကပ်ကပ်တိုက်မင်းပြီးလုံထုံးလုံနီးအားလုံးချုံးမွေ့တိုးတက်မှုရှိစေဖို့ကြိုးပမ်းဆောင်ရွက်နေပါတယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လာတော်ကြဆွေးနွေးသဘောတူညီချက်အတိုင်းအမေရိကန်ထိန်းချုပ်ထားတဲ့ရန်ပုံငွေတွေကိုကာတာကိုလွှဲပြောင်းပေးပြီးတဲ့အတွက်အီရန်မှာအကျဉ်းချနေတဲ့အမေရိကန်နိုင်ငံသား၅ဦးကိုတီဟီရန်ကနေဒိုဟာအဲဒီကနေအမေရိကန်ကိုလွှဲပြောင်းလိုက်ပြီလို့သတင်းတွေမှာဖော်ပြနေကြပါတယ်။အပြန်အလှန်အားဖြင့်အမေရိကန်မှာဖမ်းဆီးခံထားရတဲ့အီရန်နိုင်ငံသား၅ဦးကိုလည်းအီရန်နိုင်ငံကိုပြန်လည်လွှတ်ပေးရမှာပါ။အီရန်နဲ့အမေရိကန်နှစ်နိုင်ငံကြားမှာအီရန်နဲ့နျူကလ িয়ার ရည်မှန်းချက်ဒေတာရင်းအီရန်ရဲ့ဩဇာလွှမ်းမိုးမှုကြိုးပမ်းမှုအမေရိကန်ရဲ့ပိတ်ဆို့အရေးယူမှုနဲ့ပင်လယ်ခွေ့ဒေသတွင်အမေရိကန်စစ်တပ်ချထားမှုစတဲ့အကြောင်းအရာတွေနဲ့သဘောထားကွဲလွဲမှုတွေရှိနေကြတာပါရှင်
။ယူကရိန်းနိုင်ငံမယ်ကိုဗစ်နဲ့အိုဒါဆာဒေသတွေကိုရုရှားဘက်ကခရုစ်မဇိုင်းဒုံးကြီး18ဆင်းနဲ့ညတုန်းကပြစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့အဝေးထိန်ဒရုန်းယာဉ်24ဆင်းနဲ့တိုက်ခိုက်ခဲ့တဲ့အကြောင်းယူကရိန်းဘက်ကပြောပါရတယ်။မဇိုင်းဒုံးကြီးအလုံးနဲ့ဒရုန်းယာဉ်18ဆင်းကိုပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းဘက်ကပြောပါရတယ်။အိုဒါဆာပြည်နယ်ရဲ့အုပ်ချုပ်ရေးမှူးအိုလေးခိုင်ပါကလည်းကောက်နံနေတင်ပို့တဲ့စိုက်ကမ်းမျိုးဖြစ်တဲ့အက်စမေးခရိုင်ကိုရုရှားဘက်ကနေထပ်ပြီးတော့တိုက်ခိုက်လာနိုင်တယ်လို့ပြောပါရယ်ဗီလ်ကိုဗစ်မျိုးရဲ့အများပြည်သူအပန်းဖြေနားနေနေတဲ့နေရာတွေကိုရုရှားဘက်ကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့လည်းပြောပါရယ်ကာဆန်ဒေသမှာတော့ရုရှားဘက်ကတိုက်ခိုက်ခဲ့တဲ့အတွက်လူ၄ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသခံအုပ်ချုပ်ရေးမှူးကပြောပါရယ်ဘမ်မော့ဒေသနဲ့တောင်ပိုင်းယူကရိန်းဒေသတွေမှာရုရှားတို့သိမ်းပိုက်ထားတဲ့နယ်မြေတွေကနယ်မြေတချို့ကိုယူကရိန်းဘက်ကပြန်ပြီးတော့သိမ်းယူနိုင်တဲ့အကြောင်းကိုလည်းယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးဟန်နာမီလာကပြောပါရယ်ရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1905အနေနဲ့ထုတ်လင်းပေးနေပါတယ်ခင
်ဗျာ။တနင်္လာညဗီယူရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေရပါရှင်။မြန်မာနိုင်ငံမှာကုန်စည်နှုန်းတွေကြီးမြင့်ပြီးငွေကြေးဖောင်းပွားမှုဖြစ်နေတာတွေကိုထိန်းချုပ်ရေးစစ်ကောင်စီဘက်ကတင်းတင်းကြပ်ကြပ်ဆောင်ရွက်နေကြမှာပဲစားအုံးစီအကြီးအကျယ်ပြတ်တောက်နေတဲ့အတွက်ရန်ကုန်မြို့နယ်ရာတချို့မှာလူတွေကတန်းစီပြီးဝေနေရတဲ့အကြောင်းနီကီအေရှားသတင်းမှာရေးသားထားပါတယ်။ပြည်ပပို့ကုန်တွေဈေးတက်တာ၊ကြက်ငွေဈေးနှုန်းတွေကျဆင်းနေတာတွေကြောင့်ဈေးကွက်အတွင်းကမောက်ကမဖြစ်ကသက်မှတ်ဈေးနှုန်းတိုင်းမရောင်းနိုင်တော့တဲ့အပြင်လူတစ်ယောက်ကိုစီ90သားနှုန်းနဲ့ရောင်းချပေးနေတဲ့အကြောင်းရန်ကုန်မြို့ကန်တချို့ကပြောပါတယ်။စားသုံးစီပေါက်ဆေးဟာဈေးကွက်ထဲမှာတပိတ်တာကိုတထောင်ကျော်ရှိနေတယ်လို့ပြောဆိုပြီးစစ်ကောင်စီတက်မှတ်ဈေးနဲ့ကွာဟနေတာကြောင့်ဆိုင်တချို့တက်မှတ်ဈေးနဲ့မရောင်းနိုင်တော့ပဲပိတ်ထားရတဲ့အကြောင်းလည်းပြောပါရယ်။ငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုထိန်းချုပ်ရေးအရေးယူဆောင်ရွက်တဲ့အနေနဲ့စားသုံးစီအသင်းဥက္ကဋ္ဌဦးစန်းလင်းအပါအဝင်၄ဦးကိုဩဂုတ်လကုန်မှာစစ်ကောင်စီတာဝန်ရှိသူတွေထိန်းသိမ်းခဲ့တယ်လို့လည်းနီကီအေရှားသတင်းမှာရေးသားထားပါရယ်။တစ်ချိန်တည်းမှာပဲနိုင်ငံညောင်းွေလဲလေသူတချို့ကိုလည်းစစ်ကောင်စီတာဝန်ရှိသူတွေကခေါ်ယူစစ်ဆေးတဲ့အကြောင်းသတင်းတွေထွက်ခဲ့ပါဗျ။စီးပွားရေးလုပ်ငန်းရှင်တွေဘက်ကတော့နိုင်ငံညောင်းွေတန်ဖိုးမြင့်တက်တာနဲ့တည်ယူပို့ဆောင်ရေးဈေးတွေကြောင့်စားသုံးစီအမျိုးမျိုးဈေးတွေတက်နေတဲ့အကြောင်းပြောဆိုထားပါဗျ။နိုင်ငံညောင်းွေလဲသူတချို့ကိုဖမ်းဆီးတာပြင်လုပ်ငန်းရှင်တချို့နဲ့စစ်တပ်အရာရှိတချို့ကိုပါခေါ်ယူစစ်ဆေးနေတာတွေကြောင့်စီးပွားရေးမှာအုပ်ချုပ်ရေးမှာပါမတိမငြိမ်ပိုဖြစ်လာနိုင်တယ်လို့လည်းသုံးသပ်သူတွေက VOE ကိုပြောပါဗျ။
ထိုင်ဝမ်ကျွန်းဘက်ကိုတနင်္ဂနွေနေ့မနက်6နာရီကနေပြီးတော့ဒီကနေ့တနင်္လာနေ့6နာရီအထိပြန်တန်းလာတဲ့တရုတ်စစ်လေယာဉ်က103ဆင်းရှိခဲ့ကြောင်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒီလိုမျိုးတရုတ်နိုင်ငံရဲ့ဖျက်လို့ဖျက်ဆီးလုပ်ရအဖြစ်ရပ်တန့်မှုကိုလည်းဒီကနေ့ပဲတောင်းဆိုလိုက်ပါတယ်။တရုတ်ကွန်မြူနစ်စစ်တပ်ရဲ့အဆက်မပြတ်စီးရဲချင်းချောက်မှုကြောင့်တင်းမာမှုတွေကအလွယ်တကူပေါ်ပေါက်နိုင်ပြီးတော့ဒေသတွင်းလုံခြုံရေးအတွက်ပိုပြီးတော့မှဆိုးတဲ့အခြေအနေကိုဥတီနိုင်တယ်လို့လည်းသတိပေးထားပါတယ်။တရုတ်နဲ့ထိုင်ဝမ်ကြားမှာတရားဝင်သဘောမဟုတ်ပေမဲ့ပိုင်းခြားထားတဲ့ထိုင်ဝမ်ရေလက်ကြားကဂျားခန်နယ်မြေကိုဖျက်ကျော်လာတဲ့တရုတ်လေယာဉ်ကအနည်းဆုံးအဆင်း40လောက်ရှိတယ်လို့လည်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီမိုကရေစီစနစ်နဲ့ကိုယ်ပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းကိုတရုတ်နိုင်ငံဘက်ကလက်အောက်ခံအဖြစ်သဘောထားနေပေမဲ့ထိုင်ဝမ်ကတော့ဒါကိုလက်ခံမထားပါဘူးရှင်။
ဂျ ဂျပန်နဲ့ထိုင်ဝမ်ကျွန်းဒီတရုတ်ရဲ့စီးရေးလေ့ကျင့်မှုတွေတိုးလာတာကြောင့်ဂျပန်အစိုးရရဲ့မူဝါဒတွေမှာလည်းအပြောင်းအလဲတွေပေါ်ပေါက်နေပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်ကပဲဂျပန်ဟာကာကွယ်ရေးအတွက်အရေးပါတဲ့ဝန်ထမ်းနှစ်ဦးကိုခန့်အပ်ခဲ့ပါတယ်။လေးလာသုံးသက်သူတွေကတော့ဒါဟာထိုင်ဝမ်အရေးမှာဂျပန်ရဲ့အလေးထားမှုတိုးလာတဲ့အခြေအနေကိုထင်ရှားနေတယ်လို့ယူဆနေကြပါတယ်။တရုတ်ကထိုင်ဝမ်နီးမှာရန်စတဲ့လှုပ်ရှားမှုတွေအများကြီးလှုပ်ထားတဲ့အတွက်ဂျပန်ကဒါတွေကိုအကြီးအကျယ်စိုးရိမ်နေတယ်လို့ဂျပန်နိုင်ငံရှိဒီဗီဆိုင်ယာခရီးရန်တက္ကသိုလ်မှဒေတာဆိုင်ယာလုံခြုံရေးကျွမ်းကျင်သူစတီဖန်နေဂေးက VOE ကိုပြောထားပါတယ်။ဂျပန်ကကာကွယ်ရေးနဲ့ဆက်နွယ်တဲ့နေရာတွေမှာထိုင်ဝမ်ကိုလိုလားတဲ့သူတွေကိုခန့်လိုက်ခြင်းကထိုင်ဝမ်ရေလက်ကြားတစ်လျှောက်မှာငင်းချင်းရေးနဲ့တည်ငြိမ်ရေးကိုဦးစားပေးလှုပ်ဆောင်ဖို့အချက်ပြလိုက်တာပဲလို့လည်းသုံးသပ်ကြပါတယ်။ဂျပန်ဘာသာနဲ့ဆန်ကကူလို့ခေါ်တဲ့အငင်းပွားကျွန်းတွေအနီးဂျပန်ရေပိုင်နဲ့အတွင်းကိုလည်းတရုတ်သင်းမော့လေးစင်ကဝင်ရောက်ခဲ့လို့ဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကဒီလ15ရက်နေ့မှာပြောပါတယ်။အဆိုပါကျူးကျော်မှုဟာဩဂုတ်လ23ရက်နောက်ပိုင်းပထမဆုံးဖြစ်ပြီးဒီနှစ်ထဲမှာ23ကြိမ်မြောက်တရုတ်ရဲ့ကျူးကျော်မှုဖြစ်တယ်လို့ဂျပန်ရုပ်သံ NHK ကဖော်ပြခဲ့ပါတယ်ရှင်။
လီဗျားနိုင်ငံရဲ့အရှေ့ပိုင်းဒမ်မပ်ဒေသမှာတော့ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်တနင်္ဂနွေနေ့ကရေကာတာနှစ်ခုကျိုးပေါက်ခဲ့ပါတယ်။ဒီလိုမျိုးရေကာတာနှစ်ခုကျိုးပေါက်ခဲ့ရာကနေရေကြီးရေလျံမှုဖြစ်တာကြောင့်လူပေါင်း11,300လောက်သေဆုံးခဲ့ပြီးတော့သတင်းတစ်ပတ်ကျော်ကြာတဲ့အထိထောင်နဲ့ချီပြီးတော့ပျောက်ဆုံးနေတဲ့သူတွေကိုအရေးပေါ်ကူညီကယ်ဆယ်ရေးလုပ်သားတွေကအပူတပြင်းရှာဖွေနေကြပါတယ်။သတင်းတစ်ပတ်ကျော်တနင်္ဂနွေနေ့မနက်အစောပိုင်းမြေထဲပင်လယ်မုန်တိုင်းဒန်နီယယ်ကြောင့်ရေကာတာနှစ်ခုပြိုကျကျိုးပေါက်ပြီးတော့ဓမ္မမြို့ရေလွှမ်းမှုခံခဲ့ရတာဖြစ်ပါတယ်။နောက်ထပ်လူ1000လောက်ကလည်းပျောက်ဆုံးနေပြီးတော့သေဆုံးနိုင်ခြေရှိတယ်လို့လည်းအကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ Greece, Turkey, Egypt နဲ့တခြားနိုင်ငံတွေကကူညီကယ်ဆယ်ရေးလုပ်သားတွေလည်းလာပြီးတော့မှကူညီရှာဖွေကယ်ဆယ်ရေးတွေလှုပ်ဆောင်ပေးနေပါတယ်။ရေဘေးတင်းတဲ့ဒုက္ခသည်တွေကိုအနီးအနားမှာရှိတဲ့ဘန်ဂဇီနဲ့တွန်ဘတ်မြို့မှာရှိတဲ့ဒေသခံတွေကနေရာချထားပေးဖို့ကမ်းလှမ်းကြသလိုစေတနာဝန်ထမ်းတွေကလည်းအပြက်စီးပုံတွေရဲ့အောက်မှာပျောက်ဆုံးနေတဲ့သူတွေကိုအပူတပြင်းကူညီရှာဖွေပေးနေကြပါတယ်။တစ်ချိန်တည်းမှာပဲမနေ့တုန်းကဘန်ဂဇီနဲ့ဒါနတ်မြို့ချာမှာရှိတဲ့ဂရီကယ်ဆယ်ရေးလုပ်သား19ဦးလိုက်ပါလာတဲ့ဘတ်ကားတစင်းနဲ့လေပြားနိုင်ငံသား9ဦးပါလာတဲ့ကားတစင်းတိုက်မိခဲ့တာကြောင့်မို့လို့ဂရီကယ်ဆယ်ရေးလုပ်သား4ဦးနဲ့လေပြားနိုင်ငံသား3ဦးအသက်ဆုံးခဲ့ရကြောင်းကိုလည်းလီဗျားကျန်းမာရေးဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။နောက်ထပ်ဂရိကယ်ဆယ်ရေးလုပ်သား9ယောက်ကစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့လည်းပြောပါတယ်။ဂရိနိုင်ငံသားရေးဌာနကထုတ်ပြန်ကြမှာတော့ဂရိကယ်ဆယ်ရေးလုပ်သား3ယောက်သေဆုံးတယ်လို့ဖော်ပြပါတယ်။ဒီလိုမျိုးသေဆုံးမှုကွဲလဲချက်တွေနဲ့ပတ်သက်လို့တော့ AP သတင်းဌာနအနေနဲ့အတိမပြုနိုင်သေးဘူးလို့ပြောပါတယ်ရှင်။ထိပ်တန်းရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုစက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်မှာတိုက်ပွဲပြင်းထန်နေတဲ့အခြေအနေနောက်ဆုံးရသတင်းကိုတင်ပြပေးကြပါမယ်။တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့အတွင်းမှာစစ်ကောင်စီတပ်နဲ့ TLN လေးလို့ခေါ်တဲ့တအောင်းတပ်မတော်ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီကနေ့မှလည်းတနေကုန်နီးပါးလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်နေတယ်လို့မူဆယ်ဒေသခံတွေကပြောပါတယ်။ TLN လေးဘက်ကတော့မနေ့တနင်္ဂနွေနေ့ကမူဆယ်နဲ့မိုးကုတ်မြို့အတွင်းမှာတိုက်ပွဲ၃နေရာဖြစ်ပွားခဲ့တယ်ဆိုပြီးတော့သတင်းထုတ်ပြန်ထားပါတယ်။လက်နက်ကိုင်ပဋိပက္ခတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်ကစစ်ရေးနောက်ဆုံးရအခြေအနေကိုကိုစံကျော်တင်ပြပေးထားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဝိန်နှန်းကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ TNL အကြတနင်္ဂနွေနေ့မနက်ပိုင်းကတိုက်ပွဲဆက်တင်ခဲ့ပြီးဒီကနေ့မှာတော့ပုံမှုပြင်းထန်လာနေရပါဒီတိုက်ပွဲဟာမူဆယ်မြို့နယ်ရှစ်မိုင်ခန့်အကွာမှာဖြစ်ပွားနေပြီးလက်နက်ကြီးတန်တွေကြားနေရသလိုတိုက်ပွဲအတွင်းပစ်ခတ်တာတွေကိုလည်းတွေ့မြင်နေရကြောင်းမူဆယ်မြို့ကတူဦးက VOE ကိုခုလိုပြောပါတယ
်ဒီကမီးတွေရပါတော့အဲဒီမျိုးရောစီရောဒီမျိုးရောနော်အဲဒီတစ်ချက်ကမှဖြစ်တာမနေ့ကမနေ့ကမနေ့ကွဲလာဝင်စားတယ်လက်ကြီးကလည်းကြားတာဒီမျိုးကတော့ရှစ်ခွဲရှစ်နိုင်တော့ဘူးနော်အဲတန်စားတယ်အဲသုံးနိုင်နောက်ပိုင်းကျတော့စစ်ကနတော့ဘူးလေရောဘုံတန်ဟိုဒီရောဒီအဲစိတ်လာတာပေါ့နော်ဒီပြလိုက်ပြီးတော့ဟိုကနေ့ဖြတ်လာတာအဲအဆောင်ဝင်းဘူးကိုပေါ်လိမှာပေါ့နော်ဒီတော့အိမ်ပေါ်ကနေကြီးတော့တန်းနေလာတော့
ဝိန်နန်းရွာဘက်ကိုစစ်ကောင်စီတပ်တွေကပြီးခဲ့တဲ့2ရက်လောက်ကတည်းကစစ်ရင်တန်းတွေတက်သွားတာရှိကြောင်းနဲ့လက်ရှိမှာစစ်ရင်အားတွေထပ်မံဖြစ်တင်းနေကြောင်းပြောပါရတယ်။ဆယ်လန်ရွာကဒေသခံတူကအရင်ကတိုက်ပွဲဖြစ်ပွားခဲ့တဲ့လွှိုင်းတင်းမင်းဘက်ကိုလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းအခြားဒေသခံတူကပြောပါရတယ်
။လက်နက်ကြီးကတော့ဒေါ်တဲ့ဘက်ကူလာကြတယ်။တင်းမင်းရဲ့ဟိုဘက်အရှိကချမ်းမော့သဘခခုနတော့လက်နက်ကြီးတော့မင်းတွေတော့ကြားတယ်။လက်နက်ကြီးကတော့ဒီမင်းကြားနေရတယ်။ဒီနေ့မနေ့ကလေးကဆိုတော့ပဲနေသေးတယ်ရှိရလဲမလို့ဟိုလည်းဒီမိုးတော့တခါလေးနဲ့စတုံးချက်ပေါ်အဲလည်းလည်းဒီနေ့ထူလာတာသိတယ်မနေ့ကလည်းပြပါတယ်မနေ့ကလည်းပြတယ် မနေ့ကဒီလောက်မများဘူးကိုပေါ့ရရဲ့ဒီဝိနည်းရရဲ့အတူအထက်ဘက်မှာပေါ့
နှစ်ဖက်တက်တွေရဲ့ထိခိုက်မှုနဲ့ဒေတာကန်တွေအခြေအနေကိုတော့တေချာမသိရသေးကြောင်းနဲ့စုံစမ်းနေစေဖြစ်ကြောင်းဒေတာကန်တွေကပြောပါတယ်ဒီလ18ရက်နေ့တနင်္ဂနွေနေ့ကတော့မူဆယ်မြို့နယ်နဲ့မိုးကုံးမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့300တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ကလက်နက်ခဲယမ်းတွေတင်စီရမိကြောင်း TNN တွေကဒီကနေ့သတင်းထုတ်ပြန်ထားပါတယ်မူဆယ်မြို့နယ်အတွင်းဟိုပေါ့နန်ကက်ရွာဘက်နဲ့မိုးကုံးမြို့နယ်အတွင်းမှာတော့ကုန်းဆန့်ရွာနဲ့ညောင်ကုန်းရွာအနီးမှာတိုက်ပွဲဖြစ်ခဲ့ကြောင်းမိုးကုံးမြို့နယ်မှာတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီတပ်က၄ကြောင်းက၂ကြိမ်တိုက်ခိုက်ခဲ့ကြောင်းဖော်ပြပါတယ်မိုးကုံးမြို့နယ်အတွင်းမှာတော့စက်တင်ဘာလ10ရက်နေ့လောက်ကစတင်ပြီးတိုက်ပွဲတွေပြင်းထန်နေခဲ့တာပါဇူလိုင်လ၁ရက်ဘက်ကနေဒီလ18ရက်နေ့အထိစစ်ကောင်စီတပ်နဲ့ TNL အကြတိုက်ပွဲပေါင်း43ကြိမ်ဖြစ်ပွားခဲ့ကြောင်းလည်းဖော်ပြပါတယ်ဒီကနေ့မူဆယ်မြို့နယ်အတွင်းတိုက်ပွဲနဲ့ပတ်သက်ပြီး TNL ပြန်ကြားရေးဌာနကမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့တယ်လို့လက်တလောရှမ်းမြောက်ဒေသအတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူးခင်ဗျာ
ဒါကတော့တရုတ်မြန်မာနယ်စပ်မူဆယ်မြို့ဘက်မှာစစ်ကောင်စီတပ်တွေနဲ့ TNL လို့ခေါ်တဲ့တအောင်းတပ်တွေကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့မူဆယ်မှာတနေကုန်လက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့စစ်ရေးသတင်းကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်မျိုးသားစီယုံ KNU ရဲ့တပ်မဟာ3အခြေစိုက်တဲ့မုံမြို့နယ်ထဲမှာစစ်ကောင်စီတပ်နယ်မြေရှင်းလင်းနေတဲ့စစ်ရေးသတင်းကိုတင်ပြပေးကြပါတယ်ကရင်မျိုးသားစီယုံ KNU ရဲ့တပ်မဟာ3အခြေစိုက်ပြီးတော့လှုပ်ရှားနေတဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်မုံမြို့နယ်မှာစစ်ကောင်စီတပ်ကဝင်ရောက်ပြီးတော့အနေမြေရှင်းလင်းနေပါတယ်ဒီလိုမျိုးစစ်တပ်ကအနေမြေရှင်းလင်းနေတဲ့အတွက်ဒေသခံပြည်သူထောင်နဲ့ချီပြီးတော့ဘေးလွရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်စစ်ကောင်စီတပ်ရဲ့အနေမြေရှင်းလင်းတဲ့စစ်စင်ရေးတွေထဲမှာကျေးရွာတွေကနေအိမ်တွေမီးရှို့ခံရတာဖမ်းဆီးခံထားရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်သတင်းပြေဆောင်ကို VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ပြည်ရင်မျိုးသားစီယုံတက်မာ3ထိတ်ချုပ်နယ်မြေညောင်လေးပင်ခရိုင်မုံမြို့နယ်ကကြေးရွာတွေထဲကိုစစ်ကောင်စီတပ်တွေကတပ်ဆွဲနေရယူတာလူတွေကိုဖမ်းဆီးတာအိမ်တွေကိုမီးရှို့တာတွေလုပ်နေတဲ့အတွက်ဒေသခံတွေထွက်ပြေးနေရကြောင်းမထွေစုပ်ကြေးရွာကဒီရဲ့ပိုင်းတွင်ရွာသား3ဦးကိုဖမ်းဆီးသွားခဲ့ပြီးအိမ်တွေကိုမီးရှို့သွားခဲ့ကြောင်းဒေသခံတွေထောင်ကနန်းလောက်ထွက်ပြေးနေရတယ်လို့လည်းဒေသခံတဦးကပြောပြပါတယ်
ဒီမုံကျူနေပေါ့ငါထွေစုပ်ကြည့်ပါပေါ့အဲ့ငါထွေစုပ်ကြည့်ရတယ်ဟုတ်စစ်ကြဲစစ်ကြောင်ဆိုးဝင်လာပြီးတော့ဟုတ်ကဲ့မုံနဲ့ကြောက်ကြည့်နေလမ်းမပေါ်မှာဒီငါထွေစုပ်ကြည့်ရဆိုပါအဲ့လမ်းမပေးပြန်မှာအိမ်ဒီအိမ်စစ်နယ်လို့မိရှုပ်ပါတာပဲဟာရွာထဲမှာလူအိမ်ရွာထဲမှာရှေ့ရောက်ရှိသေးတာပေါ့စစ်ကြဲဝင်လာဆိုတာနဲ့ဟာကျန်တဲ့စစ်ရဲရှေ့ရောက်ပါထွက်သေးတာပေါ့အဲ့ရွာထဲမှာကျန်တဲ့ရှေ့ဦးကထွက်သေးတော့၃ဦးကစစ်ကြဲမိသွားတယ်မှာဟာ၃ဦးပဲပန်းသွားတာပေါ့အိမ်စစ်နယ်လုံးကသူမိရှုပ်သွားတာပေါ့တောက်ချောင်းကျော်ကျန်တာထွက်သေးပါမှာလေအခုတောက်ချောင်းကျော်ကအကုန်ထွက်ပြေးပြီးတော့သူလောက်အောင်တိတ်ဆောင်သွားတာပေါ့။ရန်နဲ့မိုးပိုင်းအိမ်ရွာတော့အမှန်တည်းရေပင်းအန်တရရဲ့ကျုံလို့သူရောက်ကြကျော်ကအဲကန္နဖူးမတင်ကိုအခုသွားမရဘူးသွားမရနဲ့အဲကျွန်တော်တို့ချောင်းပေးနှမတယ်ကိုရေပင်းအန်တရနဲ့ကျုံနေရ။သူတို့ကရွာထဲဝင်လာနဲ့မီးရှို့ပြီးတင်းနဲ့သူကဖမ်းပြီးတော့အဆပြောက်သွားရရှိတာပေါ့။သူတို့ဘာမှမနေရဘူးလေစစ်သားလာရဆိုရင်ကျွန်တော်ရွာတွေကအကုန်ထွက်ပြေးရတာပဲ
။ဖမ်းဆီးခံရသူတွေဟာအမျိုးသမီးတွေဖြစ်ကြပြီးအသက်60အရွယ်နော်ဒိုဂေအသက်50အရွယ်နော်ဒိုင်ယီဆိုအသက်30အရွယ်မမြတန်းစိန်တို့ဖြစ်ကြတယ်လို့လည်းဆိုပါရယ်စက်တင်ဘာလ15ရက်နေ့တုန်းကလည်းရေလဲကရင်ရွာနဲ့ရေလဲဗမာရွာဆိုတဲ့နေရာကလူတွေလည်းသူတို့ရွာနီးမှာစစ်တပ်ကစခန်းချထားပြီးလက်နက်ကြီးတွေနဲ့ပစ်နေတာကြောင့်ဘေးလွရာကိုထွက်ပြေးနေရတယ်လို့လည်းပြောပါရယ
်အခုလက်နက်ကြီးကြတော့အမအရင်တော့ကကျွန်တော်ဒီမက်တလင်ကြီးရွာတို့စင်ပလက်ကြီးရွာတို့မှာတော့အဲ့မှာတော့ဒီနဲ့လက်ပစ်တာကိုလက်နက်ကြီးတော့ခဏခဏပစ်နေရတယ်အခုလောဆယ်တော့သူတို့ကြီးရွာနဲ့ဒီမျက်ရည်ကြီးကမှသူတို့ဆက်ဆွဲကြတော့အဲ15နှစ်ရတယ်ရေလဲကရင်ရွာနဲ့ရေလဲပမာရွာအင်ဂျီ190နှလုံးပေါ့လူကြီးက1500ကျော်ပေါ့သက်ပေးလို့ရထွက်ပြေးပြီးတော့ရှောင်နေရတာပေါ့
ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီး KNU ထိန်းချုပ်ရနယ်မြေတွေထဲကဒေသခံ6သိန်းကျော်ဟာစစ်ပေးရှောင်နေရတယ်လို့လည်းကရင်လူအခွင့်အရေးအဖွဲ့အစည်းတွေကပြောကြားပါတယ်ရှင်
ဒါကတော့ကရင်မျိုးသားစီယုံ KNU ရဲ့တပ်မဟာ3အခြေစိုက်လှုပ်ရှားနေတဲ့မုံမြို့နယ်ဘက်မှာစစ်ကောင်စီဘက်ကနေမြေရှင်းလင်းနေတဲ့အခြေအနေကိုမအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တရုတ်မြန်မာနယ်စပ်မှာဒီတရုတ်လျှက်စစ်ကားတွေအများအပြားတင်သွင်းလာနိုင်တဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မူဆယ်ကုံတွယ်ရဲစုံကနေတရုတ်လျှက်စစ်ကားတွေအများအပြားဝင်လာဖို့အလားအလာရှိနေတယ်လို့စီးပွားရေးအတိုင်းဝိုင်းကခန့်မှန်းနေကြပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဥရောပဘက်ကတရုတ်ကကားထုတ်လုပ်မှုတွေကိုစုံစမ်းဖို့ကြီးညာချက်ကြောင့်တရုတ်လျှက်စစ်ကားလုပ်ငန်းတွေအပေါ်မှာမေးခွန်းထုတ်ခံနေရချိန်မှာပဲအခုလိုမျိုးမြန်မာနိုင်ငံကိုတရုတ်လျှက်စစ်ကားတွေအများအပြားဝင်လာနိုင်ခြင်းအပေါ်မှာလုပ်ငန်းရှင်တွေရဲ့သုံးသက်ချက်အမြင်တွေကိုစူးစီးပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုဝင်းခံပေါင်းပြောပြပေးပါမယ်ရှင်
တရုတ်နိုင်ငံထုတ် EV လျှက်စစ်ကားတွေနှစ်နိုင်ငံနယ်စပ်ကနေမြန်မာဘက်ကိုဝင်ရောက်လာနေပြီးမကြာခင်မှာလည်းအများပြားဝင်ရောက်လာနိုင်ခြေရှိတယ်လို့ကားဝယ်ရောင်းလုပ်ငန်းရှင်တွေနဲ့နယ်စပ်ကုန်သွယ်ရေးလုပ်ငန်းရှင်တွေကပြောပါရယ်မူဆယ်၁၅မိုင်ကုန်သွယ်ရေးဇုန်ကနေတရက်ကိုတရုတ်လျှက်စစ်ကားအစီးရေ20နဲ့30ကျောင်းဝင်ရောက်နေတယ်လို့မူဆယ်ရလုပ်ငန်းရှင်တို့က VOA ကိုပြောပါရယ်လျှက်စစ်ကားတင်သွင်းခွင့်ရထားတဲ့မြန်မာလုပ်ငန်းရှင်တို့မကြာသေးခင်ကတရုတ်လျှက်စစ်ကားရောင်းချတဲ့ကိုယ်စားလှယ်တွေနဲ့သဘောတူမှုတွေရခဲ့ကြအောင်ကားအယောင်ပြကန်းဖွင့်လှစ်ထားတဲ့လုပ်ငန်းရှင်တို့ကအခုလိုပြောပါရယ
်အဲဟိုလက်ရှိဟိုမူဆယ်တို့15မိုင်ကြီးတို့မှာလည်းအမကစီတီးခဲ့တဲ့ဒီဘက်လောက်ရေလောက်ထဲကနေပြီးတော့ဝင်လာမစဲစဲပေါ့တော့တဲတဲတဲပုံစံမျိုးကြီးကျွန်တော်တို့ကားကြီးစီးကားတင်တဲ့ကားတွေနဲ့တက်လာတော့သိရှိရပါလက်ရှိပေါ့နော်ဒါဟိုဘက်နိုင်ငံမှာကြတော့ဘယ်လိုမျိုးရှိလဲဒါပေမဲ့ပြည်ကြတဲ့ပြည်ငယ်ချင်းရအောင်လို့ပြောခုနိုင်ငံကို EV ဒါဖို့ပြောတော့တော်တော်လေးညားတယ်ပေါ့နော်ဆိုတော့ဒီဘက်ကနေပြန်ကြည့်မယ်ဆိုရင်ပြီးခဲ့တဲ့နှစ်လကျော်လောက်ကပေါ့ကျွန်တော်တို့ရဲ့မြန်မာပြည်ကတကယ်ထိတန်းဒီကားရှိုးတော့ပုံကူတွေပေါ့နော်ဒီမှာရှိဘူးဆယ်ဦးကျော်ကျော်ရှိတဲ့ပုံကူတွေကတရုတ်ပြည်ကိုသွားပြီးတော့ဒီ agreement ဖြစ်တာလေဒီသက်ဆိုင်ရမ်းနေတယ်ပေါ့ဗျာဒီသဘောတူညီချက်တွေကိုသူတို့ကိုယ်တိုင်ရယူသွားခဲ့တာရှိတယ
်အခုဆိုရင်လျှက်စစ်ကားကလွဲပြီးပြည်ပကနေတခြားကားအမျိုးအစားတွေတင်သွင်းခွင့်မရပါဘူးတနည်းစမ်းသပ်ကာလအနေနဲ့တရုတ်နိုင်ငံလုံးလျှက်စစ်ကားတွေကိုအခုနှစ်ဇန်နဝါရီလထဲမှာစစ်ကောင်စီကပထမအတုပ်ကိုတင်သွင်းခဲ့ပါတယ်လျှက်စစ်ကားတင်သွင်းသူတွေအတွက်အခု2023နိုဝင်ဘာ2ရက်နေ့ကစပြီး2024မတ်လ31ရက်အထိတင်သွင်းကုန်ကိုပယ်ဖျက်ပေးထားပါတယ်။လျှက်စစ်ကားအာသွင်းယုံတွေကိုလည်းစစ်ကောင်စီကတိုးချက်ဆောက်လုပ်နေပါတယ်။ဒါပေမဲ့လျှက်စစ်မြူးမှန်တဲ့နိုင်ငံဖြစ်လို့အလုံးမဖြစ်နိုင်ဘူးလို့တချို့ကဝေဖန်နေကြပါတယ
်။တခြားမူဝါဒနဲ့ဘာမှလည်းပြင်ဆင်မရှိပဲနဲ့ EV တမျိုးတည်းကိုပဲထွက်ပေးထားတဲ့ပုံမှာဒါကတော့ဟုတ်ဟုတ်မဟုတ်ဒီဆက်ပစ္စည်းဆိုတာဒီကားဆိုတဲ့ຢာကဒီနေ့မြတ်ပျက်စီးတာရှိမယ်ဆုံးဆုံးတာရှိမယ်ဟုတ်လားဟိုရေတိုင်းမှုကြောင့်ဟုတ်လားအုံလေးပေါ့ဒီလိုမျိုးအစားထိုးရတာရှိမယ်အဲ့ဒါတွေကြောင့်ဒီကားတွေကနောက်တစ်ချိန်မှာနောက်တဲ့90ဆင်းရေးဆိုတော့ဒါ EV တွေကြီးပဲကားပေါ်မှာကားဆင့်သွားမဲ့သဘောကတော့ဒါအကံမှုချပဲလေဒါမှန်ပဲ
လက်ရှိမှာတော့ဂျပန်နိုင်ငံထုတ်ကားအဟောင်းဈေးကပြီးခဲ့တဲ့လကထက်ကျနေပါတယ်ဂျပန်ထုတ်လျှက်စစ်ကားတွေကတော့မျိုးစားပေါ်မူတည်ပြီးတိန်းထောင်တဲ့ချီရှိနေပါတယ်တရုတ်နယ်စပ်ကဝင်လာမဲ့လျှက်စစ်ကားတွေကတော့ဒီဈေးထက်အများကြီးတက်တာနေတာပါဈေးပေါ်မူတည်ပြီးဝယ်သူတွေရဲ့ဆန္ဒလည်းပြောင်းလဲသွားနိုင်တယ်လို့ရန်ကုန်မြို့ကကားအယောင်းဝယ်လုပ်ငန်းရှင်တို့က VOA ကိုပြောပါတယ
်သူနယ်စပ်ကဝင်လာညာနဲ့200နာရီဝင်လာပြောနေကြ TV ဝင်လာကျွန်တော်ဒီဘက်မှာဝယ်မရှိသလောက်ပြောကျွန်တော်ကအဆုံးနဲ့လို့ညာဟိုဘယ်လိုပြောမှမသိဘူးလေမှာကိုကြီးကဂျပန်ကားအယောင်းရင်လို့ကလည်းပြောတယ်ပြမှာတော့အမှန်တော့ကျွန်တော်မြန်မာနိုင်ငံအပြင်ဖွင့်ကြည့်လိုက်တာနဲ့ဟိုဘန်ကောက်ဆင်ဆဲဘူးပါငါတော့တိုးတက်တဲ့နိုင်ငံကအပေါ် EV မှာမဖြစ်ဘူးပြီးတဲ့နှစ်ပတ်ကတော့ဟိုတေယုတ်အိုင်စကရင်လေးတွေကအဲ400ကျော်နဲ့ပြည်တယ်450 480 500လို့သူ့ grade ပေါ်မှာဒီလိုမျိုးပြည်တယ်အဲ့ဒီကတော့သူကပြေးရတာဒီသက်သာလည်းကောင်းတယ်ဆိုတော့ပြီးရမှာ
တေယုတ်နိုင်ငံထုတ်လျှက်စစ်ကားတွေမြန်မာနိုင်ငံနဲ့လုံရင်းနဲ့ဝင်ရောက်လာဖို့ခံမှန်းနေချိန်မှာပဲနိုင်ငံတကာဈေးကွက်မှာတော့အငင်းပွားစရာတွေပေါ်ပေါက်နေပါတယ်တရုတ်နိုင်ငံကထုတ်လုပ်တဲ့လျှက်စစ်ကားတွေနဲ့ပတ်သက်လို့ဥရောပကော်မရှင်ကစုံစမ်းစစ်ဆေးမယ့်အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာခဲ့ပြီးတဲ့နောက်တရုတ်နိုင်ငံရဲ့လျှက်စစ်ကားထုတ်လုပ်တဲ့အစုရှယ်ယာဈေးကွက်လည်းကျဆင်းခဲ့တာပါအစိုးရရဲ့ထောက်ပံ့ငွေအမြောက်များရတာကြောင့်တရုတ်နိုင်ငံဟာလျှက်စစ်ကားတွေကိုဈေးပေါပေါနဲ့ထုတ်လုပ်ပြီးကမ္ဘာဈေးကွက်ကိုလွှမ်းမိုးနိုင်ဖို့ကြိုးပမ်းနေတဲ့ဆိုတဲ့ဆွဆွဲချက်အပေါ်ဥရောပကော်မရှင်ကစုံစမ်းဖို့ကြေညာခဲ့တာဖြစ်ပါတယ်
ဒါကတော့မူဆယ်ကုံသွေးရေးဆောင်ကနေတရုတ်လျှက်စစ်ကားတွေအများအပြားတင်သွင်းလာနိုင်ကြတဲ့တရင်ကိုကိုဝင်းခံမောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံဘက်မှာအခြေခံလိုအားကလာစားတွေတိုးပင်းနေပေမဲ့ရွှေပြောင်းအလုသမားတွေအတွက်အစီအစဉ်မရှိသေးတဲ့အခြေအနေကိုတင်ပြပေးကြပါရစေ။ထိုင်းနိုင်ငံမှာအခြေခံလိုအားကလာတာကိုအနည်းဆုံးဘတ်400အထိတိုးပေးဖို့ပြီးခဲ့တဲ့တောက်ကြနေ့ကအလုသမားဝန်ကြီးကပြောဆိုလိုက်ပေမဲ့ဒီလိုမျိုးတိုးပေးလိုက်တာကထိုင်းနိုင်ငံသားအလုသမားတွေအတွက်ပဲဖြစ်ပါတယ်။မြန်မာပါဝင်အိန္ဒိယနိုင်ငံတွေကလာပြီးတော့မှထိုင်းနိုင်ငံထဲမှာအလုလုကိုင်းနေကြတဲ့ရွှေပြောင်းအလုသမားတွေအတွက်တော့မပါပါဘူးဒီအတွက်မြန်မာရွှေပြောင်းအလုသမားတွေဟာထိုင်းလုသားတွေနဲ့တူညီတဲ့အလုပ်တွေကိုပဲလုပ်ကိုင်းနေရတာကြောင့်တူညီတဲ့လစာရသင့်ပါတယ်ဆိုပြီးသုံးသပ်မှုရှိပါတယ်ဒီအကြောင်းအပြည့်အစုံမညွညွလင်းတင်ပြထားပါတယ်
ထိုင်းညွန်မောင်အစိုးရတည်ရဲ့ဝင်ကြီးချုပ်ဆရထားသာဗိစင်ကတနှစ်အနည်းဆုံးလောက်အားကားကိုဒီနှစ်ကုန်မှာဘတ်400အထိတိုးပေးဖို့ပြောခဲ့တဲ့နောက်ပိုင်းအလုသမားဝင်ကြီးဖိဖတ်ရချခိဘရာကန်ကလာမယ့်နိုဝင်ဘာလကစပြီးထိုင်းအလုသမားတွေကိုလစာတိုးပေးမယ်လို့ပြောလိုက်ပါတယ်
ဒါပေမဲ့လေဒီတနေ့အနေဆုံးလို့အားကားကထိုင်းအလုပ်သမားတွေအတွက်ပဲအကျုံးဝင်တယ်လို့ဆိုပါတယ်။ဒါကြောင့်မြန်မာအပါဝင်ရွှေပြောင်းအလုပ်သမားတွေကတော့လုပ်ငန်းတူတူလုပ်ကင်ချရတဲ့အတွက်လောက်ခလာစာကိုလည်းညီညွတ်ညီမျှရခြင်းနဲ့လို့ပြောဆိုကြပါတယ်။ကျွန်တော်တို့လည်းပဲအကုန်လုံးနဲ့တူတူဓာတ်မှုခွင့်ရရခြင်းနဲ့ကျွန်တော်မြန်မာတွေလည်းပဲအခုဆိုရင်ဟိုထုတ်ခရီးမျိုးနဲ့များနိုင်ငံမှာလာ ော်တို့မှာကုန်ကြစိတ်တွေများတယ်နောက်ပြီးအခုဆိုရင်ဘတ်တင်တဲ့လူရှိမယ်နောက်ပြီးကျမရေးအတွက်ကုန်ကြတဲ့လူရှိမယ်ပြီးကိုတဲ့နေဖို့ထိုင်ဖို့နောက်ပြီးသွားကလာကပေါ့နော်ဟိုတွေလည်းတန်းတို့ခွင့်ရအဲ့လိုလိုချင်တယ်ခင်ဗ
ျဒါပြင်အခြေခံလောက်ခလာစာတွေတိုးပြလိုက်တာကြောင့်ကုန်စည်နှုံတွေတက်လာနိုင်ပြီးသူတို့လူရွှေပြောင်းအလုပ်သမားတွေအတွေ့ပူပြီးခက်ခဲလာနိုင်တယ်လို့လည်းဆိုပါတယ်
။အော်ကိုယ်ဝင်ဝင်နဲ့ဆိုတော့မမြဘူးပဲပြောပါမနော်။တစ်ဖက်မှာကုန်စည်နှုံကတက်မယ်။အဲကိုယ်ရသုံးမှုဆွဲဖို့စားဖို့တတ်ဖို့အတွက်မလုံလောက်တာတွေဖြစ်လာနိုင်တဲ့အတွက်အဲကြောင့်မလို့ပူပြီးတော့လစာတွေတိုးပေးစေချင်တယ်ပေါ့နော်နေသားက
ထိုင်းအလုပ်သမားဝင်ကြီးဟာစက်မှုလုပ်ငန်းရှင်ကြီးတွေနဲ့ဆွေးနွေးခဲ့ရင်လုံအားကတိုးပေးဖို့ရောထုတ်ကုန်တိုးမြင့်မှုကိုပါညှိနှိုင်းခဲ့ကြတယ်လို့သတင်းတွေကဆိုပါတယ်။တနေ့အနေဆုံးလုံအားကတိုးလိုက်တာကြောင့်အသေးစားနဲ့အလတ်စားပုဂ္ဂလိကလုပ်ငန်းရှင်တွေအပေါ်မထိခိုက်ရအောင်တက်ဆိုင်သူတွေနဲ့ညှိနှိုင်းပေးသွားမယ်လို့တော့ပြောပါတယ်။ဒါပေမဲ့လည်းကိုဗစ်အလွန်စီးပွားရေးပုံမှန်ပြန်လည်ပတ်နိုင်အောင်ရုန်းကန်နေရတဲ့မြန်မာလုပ်ငန်းရှင်တွေအပါအဝင်ထိုင်းနိုင်ငံမှာရှိတဲ့လုပ်ငန်းရှင်တွေကတော့ဒီအပေါ်မှာအဆင်ပြေပါမလားဆိုတဲ့စိုးရိမ်မှုတွေရှိနေပြီးကြုံလာရနိုင်တဲ့အခြေအနေတွေပေါ်ဖြည့်ရှင်းမှုပြင်ဆင်နေကြရတာပါ။
ဟုတ်ကဲ့ကျွန်တော်တို့ကဒီဥပဒေအရသူတို့ထွက်လာတိုင်းပေးရမှာဆိုကျွန်တော်တို့ပေးရမှာခင်ဗျာ။ဒါပေမဲ့ပေးတဲ့အခါကျရင်ကျွန်တော်တို့လည်းဝင်ငွေနဲ့မကိုက်လာတဲ့အခါကျရင်တော့ဝန်ထမ်းဆော့တာတို့ဘာလို့ဖြစ်လာနိုင်လဲခင်ဗျာ။ဝန်ထမ်းနေတဲ့ဘာဆော့ရမှာလဲ။ဟုတ်ကဲ့ပုံမှန်ကတော့အခုတည်းကျွန်တော်တို့ကတော့400နီးနီးတော့ပေးနေရတာပေါ့နော်။ဒါပေမဲ့သူကဒီ400ပေးတဲ့အပေါ်မှာဒီလုပ်ငန်းတွေကတော့ထင်သားသလိုမတက်လာလေခင်ဗျာ။စီးပွားရေးရတဲ့ထိုင်းနိုင်ငံစီးပွားရေးအဲ့လောက်ထိမကောင်းလာသေးဘူးပေါ့နော်။မကောင်းလာတဲ့အချိန်မှာတချို့ဆိုရင်တော့တော်တော်လေးတော့နည်းနည်းခိုက်မလို့ထင်တယ်ခင်ဗျာ။ဘလို့ဆိုတချို့ဆိုရင်အခုဆို350ပေးရတဲ့ဥစ္စာတော့မှသူတို့ကတိတ်ပြီးတော့မကမိလေဆိုတော့400ထပ်တိုးခဲ့လို့ဆိုရင်ကျွန်တော်တို့တယောက်နှစ်ယောက်ခန့်တဲ့သူတို့တော့တိတ်မသိတာခင်ဗျာ။ဒါပေမဲ့အများကြီးခန့်တာလို့ကြာရင်တော့တအားသိတာအောင်ထင်တယ်ခင်ဗျာ။ဟုတ်
လုံးလုံးစင်မှာလဲထိုင်းနိုင်ငံမှာလက်ရှိတနေ့အနေဆုံးလုံအားကကို328ပတ်နဲ့354ပတ်နှုန်းပေးနေပေမဲ့အိန္ဒိချင်းမြန်မာကမ္ဘောဒီးယားနဲ့လာအိုအလုပ်သမားတွေကတော့ဒီတဲ့ရော့တဲ့လုံအားခါတွေနဲ့ပဲလုံနေရတယ်လို့အများစုကဝေဖန်ကြတာပါ။ထိုင်းကုန်သည်ကြီးတွေကတော့ပုဂ္ဂလိကကဏ္ဍအနေနဲ့စီးပွားရေးတိုးတက်မှုအနေထားအလိုက်တင့်တော်တဲ့အနေဆုံးလုံအားကားကိုတိုးမြှင့်ပေးနိုင်မှုလက်ရောညီထွေပြင်ဆင်နိုင်အောင်ထိုင်းအစိုးရဟာစီးပွားရေးဖွံ့ဖြိုးအားကောင်းလာအောင်အရင်ဆုံးအာရုံစိုက်တင်တယ်လို့ဆိုပါတယ်။ဒေသတစ်ခုချင်းအလိုက်လုပ်ငန်းနဲ့ထုတ်ကုန်တွေအရာတစ်နေ့အနေဆုံးလုံအားကားတိုးမြှင့်မှုအတွေ့တင့်တော်အောင်ညှိနှိုင်းဆောင်ရွက်ဖို့လိုပြီးအစိုးရပုဂ္ဂလိကလုပ်ငန်းရှင်နဲ့အလုပ်သမားတွေအားလုံးအကျိုးရှိမဲ့ဥပဒေပြဋ္ဌာန်းရင်ဒေသအလိုက်စီးပွားဖွံ့ဖြိုးအောင်လုပ်တင်တယ်လို့အကြံပြုကြတာပါ။ချက်ချင်းလုပ်ငန်းလုံအားကားတိုးမြှင့်လိုက်တာဟာလက်ရှိစီးပွားရေးအနေအထားကိုအခက်အခဲဖြစ်စေပြီးအကျိုးမရှိဘူးလို့တော့ပညာရှင်တွေကပြောပါတယ်။လက်ရှိမှာစီးပွားရေးလုပ်ငန်းရှင်တွေကလုံအားကကိုတိုးမြင့်ပေးရရင်ကုန်ကျစရိတ်နဲ့မကမီလို့လုပ်ငန်းကိုထိန်းထားနိုင်မှာမဟုတ်တဲ့အပြင်ပြဿနာအခက်အခဲအမျိုးစုံနဲ့ရင်ဆိုင်ရတာကိုစစ်တမ်းတွေကဖော်ပြပါဗျ။စရိတ်ကမီအောင်ဝန်ထမ်းလျှော်တာလုပ်ငန်းတွေရပ်တာတွတ်ချိကြိုက်မဲ့နေရာကိုအလုပ်ရွှေ့ပြောင်းတာတွေဖြစ်လာပြီးစီးပွားရေးအနေအထားပေါ်တက်ရောက်တာတွေဖြစ်လာမယ်လို့လည်းရေးကြပါဗျ။ထိုင်းလုပ်ငန်းရှင်များအတင်းရဲ့ဥက္ကဋ္ဌတာနစ်ဆိုရကတော့အနိုင်ဆုံးလုံအားကတိုးမြှင့်ဖို့ဆောင်ရွက်ရင်ဒေသခရိုင်တစ်ခုချင်းစီရဲ့စီးပွားရေးအနေအထားငွေကြေးဖောင်းပွားမှုနှုန်းနဲ့လုပ်ငန်းရှင်တွေကပေးနိုင်တဲ့လုံအားကကိုပါထည့်သွင်းစဉ်းစားကြရမှာဖြစ်ပြီး2023ခုနှစ်အတွင်းလုံအားကတိုးရာမျိုးကိုမဆောင်ရွက်သင့်ဘူးလို့တော့ပြောပါတယ်ရှင်။ကျမညညလွယ်ပါ
မညညိုလင်းတင်ဆက်ပေးခဲ့တာပါရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့ကြားရတဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာပြည့်ပြည့်စုံကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော့ရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်စက်တင်ဘာလ18ရက်တနင်္လာနေ့ညချမ်းမြန်မာဘာသာစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေတရက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အကျန်းဖတ်တိုက်ခိုက်ခံရမှုအခမ်းအနားဆုံးပညာရေးခန္ဓာဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့သတင်းနောက်မှတ်စုကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာပညာရေးခန္ဓာတွေမှာတိုက်ခိုက်ခံရမှုကကမ္ဘာဒုတိယအဆင့်မှာရှိနေပါတယ်ပညာရေးခန္ဓာတွေကိုစောင့်ကြည့်နေတဲ့အဖွဲ့အစည်းကထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာတော့2022ခုနှစ်ထဲမှာစာသင်ကျောင်းတွေကိုတိုက်ခိုက်ခံရမှုအများဆုံးစီးရင်ထဲမှာမြန်မာနိုင်ငံပါဝင်ပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုသားညွန်ဦးတင်ပြပေးပါမယ်ရှင်
စာသင်ကျောင်းတွေတိုက်ခိုက်ခံရမှုအများဆုံးသုံးနိုင်ငံစီးရင်ထဲမှာမြန်မာနိုင်ငံလည်းပါဝင်နေပါတယ်ပညာရေးကဏ္ဍကာကွယ်ရေးကမ္ဘာတပ်ပေါင်းစု GCPEA ကဒီနိုင်ငံတကာပညာရေးကာကွယ်ဆောက်ရှောက်မှုနေ့မတိုင်ခင်ထုတ်ပြန်လိုက်တဲ့အစီအစဉ်စာထဲမှာမြန်မာနိုင်ငံအခြေအနေကိုအခုလိုဖော်ပြထားတာပါပြီးခဲ့တဲ့2022ခုနှစ်အတွင်းစာသင်ကျောင်းတွေနဲ့ပညာရေးအဆောက်အအုံတွေပေါ်တိုက်ခိုက်မှုဟာဒီကမ္ဘာလုံးအတိုင်းအတာနဲ့အချိန်ပေါင်း3000ကျော်ရှိခဲ့ပြီးတော့အဆိုးရွားဆုံးတိုက်ခိုက်ခံရတဲ့အထဲမှာတော့ယူကရိန်းမြန်မာနဲ့ဘကီနာဖာဆိုတို့ပါပြီးတော့တိုက်ခိုက်မှုအားလုံးရဲ့သုံးပုံတစ်ပုံဟာအဲ့ဒီဒေသတွေမှာဖြစ်ခဲ့တဲ့ဆိုပြီးတော့စီကံစာထဲမှာဖော်ပြပါရှိပါတယ်ဒီတိုက်ခိုက်မှုတွေကြောင့်သေဆုံးဒဏ်ရာရရှိတဲ့ကျောင်းသူကျောင်းသားဆရာဆရာမနဲ့ပညာရေးဝန်ထမ်းရေအတွက်ဟာဒီကမ္ဘာလုံးမှာ6900ကျော်ရှိပါတယ်ဒါဟာ2022ခုနှစ်ကထက် 18 ရာခိုင်နှုန်းတိုးလာတာပါလက်နက်ကင်ပြိပခါတွေကြောင့်ကလေးပေါင်း82သန်းကျောင်းပတ်တက်နိုင်မယ်နဲ့ကလေးနဲ့လူငယ်224သန်းဟာပညာရေးဆိုင်ရာအကူအညီတွေလိုအပ်နေတယ်ဆိုပြီးတော့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူထရက်စ်ကစက်တင်ဘာလ9ရက်နေ့မှာကြောက်တဲ့နိုင်ငံတကာပညာရေးကာကွယ်ဆောက်ရှောက်ရေးနေ့မှာပြောပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတံအများဆုံးခံရတဲ့ဒေသတွေတဲကတစ်ခုဖြစ်တဲ့စကိုင်းတိုင်းထဲမှာလည်းကလင်းငယ်တွေဟာအနာသိမ့်ပြီးတဲ့နောက်ပိုင်းအခြေခံခွင့်ရေးတွေဆုံးရှုံးနေပါတယ်သူတို့ရဲ့စာသင်ကျောင်းတွေလက်နက်ကြီးကြီးကြမှန်ထိခိုက်ပျက်စီးခဲ့ရပြီးတော့ပညာသင်ကြားနိုင်ဖို့အခွင့်အရေးမရှိဖြစ်နေကြရတယ်လို့စကိုင်းတိုင်းတွေကစစ်ဆောင်တွေကိုအကူအညီပေးနေသူတူကပြောပါတယ
်အတိအကျတော့အာနာသိန်းလိုက်ကလေးကကျွန်တော်တို့ဒေတာတွေမှာရှိနေတဲ့သူတွေကဒုက္ခရောက်တာပဲလေအတိအကျတော့အထိတ်အလွယ်ဆုံးဖြစ်တဲ့ကလေးတငယ်တွေဒါဒုက္ခတာတော့ကျွန်တော်မြင်ကိုယ်တွေ့ပေါ့ဆိုတော့ကျွန်တော်တို့ဘက်မှာဆိုလို့ချင်းစာသင်ကျောင်းတွေကိုလင်းနေဖြစ်တယ်အဲ့လိုပြစ်လို့မှုတာလေကလေးတွေရလောရတယ်ကျောင်းဒီအနာတိတ်ပြီးတဲ့နောက်မှာကျောင်းမနေရဘူးပြီးတော့ပြေးလို့နေရတယ်ဒါအဲစိတ်တန်ရာတွေရတယ်တချို့ဆိုလို့ရှိရင်လိမ်မပြက်ခင်လို့ဘက်ဒေတာတွေမှာဆိုလို့ရှိရင်ကျောင်းနေပြက်လို့မဟုတ်ကျောင်းနေပြက်ပြီးတဲ့နောက်မှာဤတချို့ကလေးတွေဆိုလို့ရှိရင်လက်နက်ကြီးထိမှန်လာနေတယ်လက်နက်ကြီးထိမှန်ပြီးတော့မသိဆုံးနေကြလို့လည်းရှိတယ်ပေါ့ဗျာတကယ်တော့လေအဲလုံနေတဲ့သူကစစ်တပ်ကဒါလင်းအကြမ်းဖက်ပြီးတော့မှကျူးလွန်ပြီးတော့မှကလေးတွေပေါ်တယ်မှမဟုတ်ဘူးဒီကလေးတွေဒီတိုင်းနဲ့နေရာတွေမှားတာနဲ့ပြစ်တာမှာအကုန်လုံးရှိသမျှနေရတဲ့အကုန်ပြစ်တာဘယ်သူလဲအကုန်လုံးအကြမ်းဖက်မှုမျိုးစုံကိုလုပ်နေတာဘယ်သူလဲတကယ်စစ်တပ်ကပဲစစ်ကောင်စီရယ်အာဏာသိမ်းတဲ့စစ်ကောင်စီရယ်လုပ်နေတာလေ
အာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းလက်နက်ကင်ပြိပခါတွေတွင်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာသေဆုံးသူတွေထဲမှာစာသင်ကျောင်းသားကလေးငယ်တွေပါနေတဲ့ပုံမှာနိုင်ငံတကာကလည်းမြန်မာစစ်ကောင်စီကိုဝေဖန်ဖြစ်တင်နေပါတယ်ကျင်းပြင်းတဲ့ဖပုံခရိုင်မှာလဲအခုလဒုတိယပတ်ထဲမှာစစ်ကောင်စီရဲ့၃ရက်တွင်းလေကြောင်းတိုက်ခိုက်မှုကနေပြီးတော့စာသင်ကျောင်းတွေပုံထိပ်မှန်ပြီးတော့ကျောင်းသူကျောင်းသား၃ဦးနဲ့ဆရာ၂ဦးသေဆုံးခဲ့ရတယ်လို့ကျင်းမျိုးသားစီယုံရဲ့ပြောရေးဆိုခွင့်ရှိသူဖတိုကလေးစီကပြောပါတယ
်၆ရက်ခုရက်၈ရက်ပေါ့အဲ၃ရက်ပေါ့နော်ဒီစက်တင်ဘာ6ခု8မှာဖြစ်သွားတာပါဆိုတော့၃ရက်တွင်းပေါ့နော်စာကစားရဲ့လေကြောင်းတိုက်ခိုက်မှုဟာရှစ်ကြိမ်ပြုလုပ်ခဲ့ပြီးတော့အဲမှာကကျောင်းဆရာ၁ယောက်နဲ့ကျောင်းသား၂ယောက်နဲ့အော်ကောင်းပြီဒီတော့ဒီအားလုံးဒီဆောင်တော့တော့ကျွန်တော်ပြပါမယ်အဲ့ဒါလောလောဆယ်စာသင်ကျောင်းရောပြန်ချပါလေခင်ဗျာ 这个毛超级瓦嘎了，特别小的呀，那老在贴嘛。
比个嘞，那超那省那库内，甚至马拉斯超越内容啊，是干在那些工具啊，我实在讲你不了，你讲话你带开木匠，对手度实在有点嘛，可能也超五百万嘛嘞。是干在这边有那些工具啊，个普通机匠呢，啥子鸟的苦苦，是讲是这个牙印那省呢带开木的嘛。这在五年十里五家对手给不了，而且嘛，可能也超五百万年度。你妈那个的陆空业不是股票的，你妈问的是新安在投边个话嘞？人那个不是讲确实的嘛，是讲是别个李江东比不了，人那几年别看大了个，你妈比那嘛有绝对你二吧？不过在鸟那边看那个牛那里嘛，是讲是个李江湾那边带开木匠，带过来的脚边比较边长的话嘞，而且他家那起比较特别点小的家子喽。沙田鸟里嘞，也已被他嘞，陆地大干的个表白嘞。在我这对嘛，西港西北个地大干里嘞，你因沙田鸟里嘞，使用的了没有你阿里个高位有比较苦干苦的系列将鸟里边看这个 KNU KNL 里不光大朋友这个表白
嘞。你大干的话了不孤单嘛？阿里，那你后头你也是孤老娘的了，第一排阿拉都都娘娃的，你那有阿里蓬来接到的，阿里嫁到了三文姐嘛喏。这个对手里的训练嘛了，是强了了，没有啊，跟他表演。但那我觉嘛，要打的没得赢了。那些嘛，都是在看下来是看过来，都是别人得一万千万不稀的。但那些那时候你吃的过吗？
提到军代过的嘛，人家感觉亲亲，少年国高贵就不要别看戴开幕的心里的路，提到个那个表话的。戴开幕民族个是刚是也李江戴开幕呢，人家几天将皮带路收完的，留那一女没收看了。把他一扫完的，别把他带开看啥呢？别伢一扫的脚里哇，踢开别死的皮身里个心里哇嘞！啊，那等别的老板，是这个九六年的四月末日呢，李江个带开末日股，喊大部队，古拉他们个单位西头里呢，六块六下头里个嘞，人家的家伙带多你家哇嘞！啊，那等别的老板，别人是骗你的，你也知道的嘛？可怜个这个别伢十来等家那部队，别伢一生呀，估计比你头里个九班个家伙没。沙田鸟里个石岗水个，别么他包接带开到的，不比了楼拉的楼收瓦的。这样呢，等比的老板，你妈的眼也比人家一身的哈，收银子啊，你他皮拉的楼嘞，可把办啊，都比他瓦的。沙田鸟里可能没有别么他带开看嘞，宝妈，九龙路这个别点胸腔目的心里别么楼嘞，你妈石岗水白干了，十比了九龙楼上你来讲，第二天半夜等到没收钱的那里个电视来把的，怎么样？只能打你了吧。
အကြံဖက်တိုက်ခိုက်ခံရမှုအခမ်းအနားဆုံးပညာရေးခန္ဓာဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးခဲ့တဲ့ရန်ကုန်ကသတင်းနောက်မှတ်စုကိုကိုသားညူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့တရုတ်စီးပွားရေးနှေးကွေးမှုကနေတက်တာလာပုံရဆိုတဲ့အကြောင်းအရာကိုဆွေးနွေးတင်ဆက်ထားပါတယ်။တရုတ်ကဆက်ယုံနေမှာအလုတ်ကိုင်းကောင်းလာပြီးတော့လက်လီအယောင်နဲ့အရှိန်ဟုန်နဲ့တက်လာတာကြောင့်ကပ်ဘေးရောဂါကြောင့်အလွန်ကိုထိုင်းမိုင်းနေတဲ့စီးပွားရေးကဖြည်းဖြည်းချင်းပြန်ပြီးတော့ကောင်းမွန်လာနိုင်တယ်လို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအရေးကြီးတဲ့အင်အားလုပ်ငန်းခန္ဓာမှာတော့ဆက်ပြီးတော့အားနည်းနေပါတယ်။ AB သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်တိန်ကီထိုက်တင်ပြပေးထားပါတယ်။
形势总体上改善，全国城镇调查失业率整体上趋于下降。
不是马西拉转，啥东工、绿东工、来里一样，四处包哈。哎呀，那个在困难下间中多拉皮，先后呢十来多年完了。我上木东边木下来，滴滴答答多拉皮，啥东木旁边木嘛，看嘛炒股撇些完了。
还有没有打 CNN 查那标股呀？普林华家避开的电板加大比例看。ဒရင်တော့ဒီကိုပြောဆိုသွားတာပါတရုတ်နိုင်ငံမှာအောက်ကုလအတွင်းဆက်ယုံတွေအလို့အကန့်တွက်လက်လာပြီးလက်လီအယောင်ကလည်းအရှင်ရလာကြောင်းအစိုးရကပြီးခဲ့တဲ့သတင်းပတ်တောက်ချာနေမှာပြောပါတယ်ဒါကြောင့်လဲစီးပွားရေးတဖြည်းဖြည်းပြန်လဲဥမော့လာနိုင်တယ်လို့ပြောပါတယ်စားတောက်ဆိုင်တွေနဲ့စတိုးဆိုင်တွေမှာအယောင်ဝယ်တွက်လာပြီးမယ်လို့လဲအရေးကြီးတဲ့အင်ဂျင်မြေကဏ္ဍမှာတော့ဆက်ပြီးတော့အားနေနေတာကိုအောက်ကုလစီးရင်စရာတွေမှာဖော်ပြပါတယ်အင်ယာဈေးကွက်အတွင်းဝယ်လိုအားကျနေတဲ့အချိန်မှာစောက်လုပ်ရေးလုပ်ငန်းရှင်တွေအနေနဲ့အကျွေးပြေပြတ်ဆက်နိုင်ဖို့ရုန်းကန်နေကြရပါတယ်။အင်ဂျင်မြေဈေးကွက်အတွင်းယင်းနှိမ့်နှံမှုဟာဆိုရင်အရင်နှစ်နဲ့နှိုင်းရှင်ရင်ဩဂုတ်လအတွင်း 8.8 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ဒီနှစ်အစပိုင်းကစလို့ကျသထက်ကျလာနေတာပါ။ဘန်နီရဲ့ဝင်တော့ဝင်ပိုးပြနေတာတွေကိုရှော့ချနိုင်ရေးအတွက်ငွေချေးသူအများစုအတွက်လိုအပ်တဲ့ point သတ်မှတ်ချက်ကို ตรงนี้จะทำหนึ่งอาญาการนุ่งเสื้อชาจาวเดี๋ยวผู้บังอาปีเกเรจะทำเรื่องนี้นั่งไปมาจีนยาเก็บไปเลยคุณลูกเสื้อชาไล่ได้จาวงูชีบูปูปีโร่ลูกกูตัวสีมาพิบไปเลยสีวายเปลี่ยนเลยอุโมยมาชีกันไขมาซีเนี่ยติดเนี่ยประมาณนั้นเนี่ยยืนนิลุงลามุชีจีเยรูด้วยสังเวียดาพิเตลูเดี๋ยวผู้บังอาเปลี่ยนไปเลย เสด็จมาแล้วสังเกตุการณ์ทุกเดือนสิงหาคมมาโรปีเกเรนั่งทำนั่งเส้นนักคนนี้นั่งเชียร์คุณเหอกุลาจวนเลลี่ยังงาลีจะทำมาเช่ายาไก่นมยินเดลับีก้ายังงาเลงาจะทำมาตียาไก่นมยินเดเขจังพบยาบาร์เดปีเกเรสุไลลาจวนมาโรเลลี่ยังงาเนี่ยจะทำมางายาไก่นมยินเดเขราบาเดียวมีตาเสียงทานาเปียกุยาผู้เลี้ยงหัวกาคุลูเปียบาร์เดอีช่วงนี้ทงชีจงตัว
นอกจากนั้นลูดูเย่ลูกันเดียบินยังลามาพิบลูกันยี่เดียลูกันเลยที่พี่เจนตัวลามาพิบลูดูเหมือนว่าตัวเดียวลูดูเรียเวียตงเส้นนั้นส่วนเลยตัวเดียลามีตงเส้นบุเล่บุวิเศษอาชะตันลาจิบาร์เลยยังไงกันมาคุณเป็นนายจีกูเสพเช่นนั้นมุกเทนเชียจีจัดเดมัวราดูกูพิชอบบิลาบิเมเล่บิเกเรนเนี่ยจวนเวียตงเส้นตัวเรนี่เนี่ยมุ่ยจีตงเส้นมุกูปูบิโรกิวใส่ซีเซลาจาราบะ กองทัพลงมือกันเนี่ยสิ่งเลือดตั้งมาง่ายกันนุ่งผิวลาบีสุไลลาจวนต้องตั้งมาคนนี้ยากันนุ่งเนี่ยเอวิลาหน้าไปมีนซงนุ่งเล็บสีบาร์เดอกุลาจวนเจ็บเพียงอภิจิกาจาร์เดยังเคยนุ่งตุ่ดแต่ละเก็บปีสีบอยเปลี่ยนเลยอุโมลานีเดลูมีตาเสียงฐานะเพียวกุญยากาทินดาวดีกูเปียวบาร์เดทับิเมเลนั่งเงินกาเสียมามจีเนียบุรีเน่ไม่ยามตีจามุรีมีอาพยาชินิเซพีปี
ปีนี้วัยรุ่นอากาศเลยอันนี้เซ็ปชิดได้จ้าสีวายเปลี่ยนเลยนั่นแหละที่มาชีกันเขาเนี่ยล้วนเซ็ปชิดได้ลูกพี่กุญยาผู้ก้าพี่บาร์เลยคนที่ชื่อจังเฉียนลีด้าในงานการเข้มงวดเราช่วยเปลี่ยนทำมาเลยกว่าจะล้วนสีวายเปลี่ยนเลยนั่นแหละท่ามือก้าอันนี้นี่บาร์เลยแต่พัฒนาสังบีโจสีวากากรเวมูเรก้าดูแลนี่บาร์เลยในงานการสีวายคนตัวยี่ผมยูมุมาเลยเส้นก็เกิดสังเจมีอาพยาเห็นสายนี้บาร์เลย
เดี๋ยวเยอโกลาจวนลาลาดูการพิมพ์มันทาราเทกามุจาวสีบอยยี่ตุ่ดิดนาคอมนีแกปิดใจอีโคโนมิสกาจูเลียนอีวานพริชช์สกาเสียงข้างซ้ายมาพิสูจน์ทับไปปัญหาสัญญาปั้มพูมุจาวยินยิ่งนั้นบุกจ้ากันไปเลยสุบิเม่ที่เกะลาลาเข้างาโรซาตงตุต้องส่วนมุขให้มาลาเดเชพเชปีด้าสุยเอ็นเอาสุรีนี่เน่ต้องส่วนมุมาซีเซมุจอลาเดทบอลูเลตุกะต้องตับไป เดี๋ยวเยสิวายฮะปีเกเรนเนลาดูกาลันเนนั่งเชียนโซลามาส่งแต่เด็ดต้องลาบะจวนต้องยาจะทำมาสิยากันนุ่งจีทว่าเก็บไปเดี๋ยวเมื่อเซนวายลากันนี่มาลาจวนเนี่ยจะทำมาเนี่ยยากันนุ่งสิเกยากันนี่จะเซนตัวลาบะเนี่ยเซนตัวเต็มหุ่นนุ่งต้องจะทำมาเนี่ยยากันนุ่งหาสุยเซนส่วนเนี่ยเด็ดจวนอ้าเนี่ยส่งผู้พิมพ์หุ่นนุ่งจะคุปเชียบไปเดี๋ยวเจ้าพี่อาพี่ลุงเฮลูด้างอาอุมาเตอุกาลุลเมพินเนปี สังเกตุเห็นแต่นี่ละบ้างที่เสียงเราเลยวิวต้องเสียงมือปอมาพีอาร์ทับเสียงสีบาร์เดเอียงสีกว่าลงมือเพียงมือหาสุยเองสาวลูกยินเนี่ยสาวลูกยิบสีรูเอพียงแต่ชาติก่อนหน้ามีอาพยากรบัตเตียวเสียบีสีบอยยิบเปลี่ยนเลยนั่นทายีเดียวเย่จูบันเจอปอมาพีอาร์เพียงสีบาร์เดกูเป็นนายดีกูเสียบเปลี่ยนบ้านผู้กูได้เพียงเย่เดียวอาณาญาคุณยินเนี่ยปฏิกาลูกเคราเนี่ยจูเบ ปีเกเรนเนตุยจวนสีบอยมาหันทารีพิเคบาร์เดปีเกเรตักจันนิกาพุ่มยมุสัญญาเชลเลตุยทุกยันปีนามาโรสุเชียซีรีเตเคบาร์เดฮ่องกงฮันซันสุเชียซีกว่าฮะเด็ดจะทำคนเนี่ยยากันนุ่งเตเคปีเซี่ยงไฮ้ยงเกย์ฮะต้องยากจะทำต้องยากันนุ่งมีเตเคบาร์เดสีบอยนู้สวยเนี่ยวันนี้สีกว่าเด็ดจริงจริงเย่เดียวสุยาเย่ชีพีสาวยเชตุยฮะสุยเอง เอาเงินเนี่ยยี่เล็กนารีพิจารณาลาบิลูยงจีจาร์เดยินดีพิจารณาดูดิชูจามาโรก็เงินมีอะไรจะดูสินิจาร์จาว SBI
ปัญหาอีสิมันคังเกวมูลงงงาสตีเฟนอินเนสกาสามวันคู่มาจีตาทับาร์เอชเช่มาถึงกีทายสุจิตินจับไปเกเรสีบอยกันนับว่าเช่ปัจจุบันนี้นานยารายมาตินสับเป็นรับเชื่อไป
อคุสับปีโรตัดใจอย่างตรงนี้เราไม่ต้องเกี่ยมาลูมูชูเกนซีเซงกูเต็นสับเป็นจะมาเลยที่ตรงนี้มาโรยังคงมาเกลี้ยงเอลีริโกตบ่าววันเนี่ยยินที่อย่างลูเต็นจ้าเป็นนี่เลยตบ่าววันสาติงกันลีจังกูเต็นสับทับาร์เลย
တဘာဝတောအုပ်ထဲမှာပညာသင်ကြားနေရသူလိုမျိုးဖန်တီးထားတဲ့တဘာဝစာသင်ခန်းလေးတစ်ခုရန်ကုန်မြို့မှာဖွင့်လှစ်ထားပါတယ်။တဘာဝနဲ့ထိတွေ့နိုင်မှုခက်ခဲတဲ့အမျိုးပြကကလေးတွေနောက်ပြီးတော့ tablet screen phone screen ရဲ့ရှေ့မှာပဲအချိန်ကုန်နေကြရတဲ့ကလေးငယ်တွေအတွက်အဲ့ဒီတဘာဝစာသင်ခန်းလေးကဘလောက်ထိအကျိုးရှိစေနိုင်ပါသလဲ။ရန်ကုန်မြို့ကတဘာဝစာသင်ခန်းကိုတည်ထောင်သူမတ်မာနွယ်အေးကိုမဆုမြတ်မုံကမေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ပေးထားပါတယ်။
ကလေးငယ်လေးတွေကိုတဘာဝနဲ့ထိတွေ့မှုရှိအောင်လို့လေ့ကျင့်သင်ကြားပေးနေတဲ့တက်တန်းကြောင့်တစ်ခုရန်ကုန်မြို့လှိုင်မြို့နယ်မှာဖွင့်လှစ်ထားပါတယ်။တစ်ပင်တက်တာကစားလို့ဒီတစ်သားနဲ့အယုတ်ကလေးတွေလှုပ်တာအပင်လေးတွေကိုစိုက်ပျိုးပြုစုတာအကောင်လေးတွေကိုရှာဖွေစူးစမ်းတာလိုမျိုးတဘာဝပတ်ဝန်းကျင်နဲ့ကလေးငယ်တွေမဆိုင်အောင်တခါတဘာဝတက်ရှိတွေကိုအလေးထားတတ်အောင်လို့သင်ကြားပေးနေတဲ့တက်တန်းကြောင့်ဖြစ်ပါတယ်။ဒီတက်တန်းကြောင့်ကဒီကလေးငယ်တွေအတွက်တခြားဘလို့အကျိုးရှိနိုင်ပါသလဲ။Forest and Nature Classroom လို့နာမည်ပေးထားတဲ့တဘာဝစာသင်ခန်းကိုတည်ထောင်သူမတ်မာလွယ်အေးကိုမေးကြည့်ထားပ
ါ Nature Classroom ဒီဖွင့်ရတဲ့ရည်ရွယ်ချက်ကတော့ဒီမြို့ပြမှာနေတဲ့ကလေးတွေတဘာဝပတ်ဝန်းကျင်နဲ့ထိတွေ့မှုနေလာတာပေါ့နော်နေလာတဲ့အခါမှာကျမတို့ကဒါကိုပြန်ပြီးတော့ reconnect ပြန်လုပ်ပေးခြင်းနဲ့ပေါ့ဆိုတဲ့အခါမှာကျမတို့ရန်ကုန်မြို့လယ်မှာပဲအင်းရကနာမှာပဲဒီခြံလေးတွေ့ရပေါ့နော်ခြံလေးမှာတပင်းလေးအလုံးလောက်ပါတယ်နောက်တစ်ခါမြေကြီးကိုတူးပြီးတော့ကစားလို့ရမယ့်နေရာလှုပ်လှုပ်ရှားရှားပြပြလောလောကစားလို့ရမယ့်နေရာလေးကိုကျမတို့ဖန်တီးတာပေါ့နော်ဆိုတဲ့အခါမှာဒီဟာရဲ့ရည်ရွယ်ချက်ကကြတော့ကလေးတွေတကယ်ကိုဒီပန်းချံလေးအများကြီးမရှိပေါ့နော်ရှိရပန်းချံတွေကလည်းဒီ traffic ကြောင့်တွားရတာခက်ခဲတယ်ဆိုတဲ့အခါမှာဒီထဲကိုရောက်လာတာနဲ့သူတို့ဒီတောအုပ်တစ်ဖွဲနေရာလေးတစ်ခုကိုရောက်လာပြီးတော့ဒီတဘာဝမှာပေါ့နော်သူတို့စိတ်ဝင်စားတာလေးစူးစမ်းပြီးတော့ပြန်ပြီးတော့ reconnect လုပ်ပြီးရဲ့သဘောလေးပေါ့နော်ဆိုတော့ကျမတို့အသက်အရွယ်ကို mix age နဲ့လက်ခံပေးတယ်ပြီးရဲ့ခါမှာကလေးတွေရဲ့စိတ်ဝင်စားမှုနောက်ကိုလိုက်ပြီးကျမတို့ဘေးကနေပြီးတော့ facilitate လုပ်ပေးတယ် supervision နဲ့တွားတယ်ပေါ့နော်ကလေးတွေရဲ့တဘာဝကဒီလှုပ်လှုပ်ရှားရှားကစားတယ်ပြီးရဲ့ခါမှာကျမတို့လိုမျိုးဟိုကျမတို့ဆိုအလုတ်ကများတယ်လေများတဲ့အခါမှာစိတ်ကလည်းများတယ်အဲဒီလူမှုဝင်ကျင်မှာပေါ့နော်နေတဲ့အခါမှာကလေးတွေကကြတော့ဒီ in the moment မှာပဲနေတာဆိုတဲ့အခါမှာသူပတ်ဝန်းကျင်မှာတွေ့ရတဲ့အရာတွေဒီကျောင်းမှာဆိုလို့ရှိရင်သူတို့အပင်ဆိုင်တဲ့နေရာမှာဆိုလို့ရှိရင်အကောင်လေးတွေရှိတာပေါ့နော်ကက်တပလာလိုမျိုးအကောင်လေးတွေသူတို့တွားတာနေအဲ့တော့သူတို့ကချက်ချင်းမြင်တယ်ကျမတို့ကတောင်းတောင်းဆိုလို့ရှိရင်ကြော်သွားတာပေါ့နော်သူတို့ရဲ့ attention ကကြတော့အရန်ကိုဟုတ်ဘလို့ကမလားအသေးစိတ်တယ်မြင်လွယ်တယ်ဆိုတဲ့အခါမှာသူအကောင်လေးတွေမြင်ပြီးဆိုမေးပြီပေါ့နော်ဆရာမအေးဒါကဘာလဲဘာကောင်လေးပေါ့နော်ကြိုက်တက်လားပေါ့ဆိုတဲ့အခါမှာကျမတို့ကဝင်သွားပြီးကတ်တပယ်လာဆိုလို့ရှိရင်လည်းကတ်တပယ်လာဆိုတာဒါလက်ပြားလေးတော့မဟုတ်ပိုးပလန်လေးဖြစ်ဖို့အတွက်အတူတူဒီ channel ရှာကြည့်အောင်ဘာကောင်လေးပေါ့နော်ဆိုတဲ့အခါမှာကျမတို့အဲ့ပုံစံနဲ့ reconnect လုပ်ပေးရပါသူတို့ကိုလေတဘာပဝင်းကျင်အကြောင်းကြီးကို lesson အနေနဲ့သင်တာမဟုတ်ဘဲနဲ့ဒီတဘာပဝင်းကျင်မှာသူတို့ကိုချပေးလိုက်တယ်ဒီပတ်ဝန်းကျင်လေးကိုသူတို့လုံခြုံတဲ့ဒီ control supervision နဲ့တွားလိုက်တဲ့အခါမှာသူတို့ဖြစ်ချင်တဲ့ဟာလေးကိုနောက်ကနေလိုက်ပြီးပံ့ပိုးပေးတယ်ပတ်ဝန်းကျင်မှာရှိတဲ့အရာလေးကိုစူးစမ်းလိုက်တယ်ကျမတို့အဖြေရှိရင်ပြောပေးတယ်အဖြေမရှိရင်လည်းအတူတူလေ့လာရတယ်ပေါ့နော်ဆိုတော့ခါမှာကလေးတွေရဲ့အခုခုသူသိချင်တာကိုသိလိုက်ရတဲ့အခါလုံချင်တာလုံလိုက်ရတဲ့အခါမှာသူရဲ့ဘာသာစကားစွမ်းရည်ကလည်းဟိုတာမန်ထက်ပို့ပြီးတော့ကောင်းတယ်ပေါ့နော်အပြူသဘောဆောင်တဲ့အပြူအမူတွေကစပို့ပြီးတော့တွေ့ရတယ်ပေါ့နော်ဆိုတော့စိတ်ဆိုးပြီးဒေါသထွက်တဲ့ဘာညာဆိုရဒီပတ်ဝန်းကျင်မှာနေတယ်လှုပ်ရှားမှုညံ့လုံနိုင်တဲ့အခါမှာလေသူတို့စံမာရေးပေါ့နော်ခန္ဓာကိုယ်စိတ်ပန်းစင်ရစံမာရေးတွေလည်းအများကြီးထောက်ကူပေးရတွေ့ရတာလေဟုတ်ကဲ့
ဆိုတော့အခုဟိုရှင်းပြခဲ့သလိုဆိုရင်ပေါ့နော်ဒီကလေးတွေကိုတဘာဝနဲ့သူတို့ထိတွေ့စေပြီးတော့မှသူတို့ရဲ့ဘယ်လိုပြောမလဲတည်ခြင်းစိတ်တွေဟိုစူးစမ်းခြင်းစိတ်တွေဖြစ်စီတာကကလေးငယ်တွေရဲ့ဒီစိတ်ပိုင်းနဲ့ရုပ်ပိုင်းဟိုစွမ်းရည်တိုးတက်မှုအတွက်ကိုတော်တော်လေးအထောက်အကူပြုတယ်လို့ရှင်းပြခဲ့တယ်ပေါ့လေဆိုတော့ဒီတင်တန်းကိုလာတက်တဲ့ကလေးတွေကိုပေါ့နော်အခုလိုမျိုးဒီတဘာဝနဲ့ထိတွေ့အောင်လို့တင်ပေးတဲ့အတွက်ကိုသူတို့စီရနေပြီးတော့များဘယ်လိုမျိုးရလတ်ရမယ်လို့ရောမျှော်လင့်နိုင်ပါလဲရှင
့်သူတို့စီရရလတ်ရတယ်ဆိုတာထဲသူတို့ကြည်ပြင်းလာတဲ့အခါမှာပေါ့နော်ဒီတဘာပဝင်ချင်းမှာကြည်ပြင်းခွင့်ရတဲ့အခါမှာအဓိကသူတို့ကဟို resilient အကောင်းလာတာပေါ့နော်စိတ်ပိုင်းရောရုပ်ပိုင်းရော
ခန္ဓာရည်စွမ်းပူကောင်းလာ
တယ်စံခံလာတယ်ဟုတ်တယ်အဲဆိုတဲ့အခါမှာပဝင်ချင်းတစ်ခုရောက်သွားတဲ့အခါမှာသူအဆင်ပြေအောင်ဒီပဝင်ချင်းနဲ့လာရောညီထွေဖြစ်အောင်နေနိုင်လာတယ်ပေါ့နော်အဓိကတော့ဒီလှုပ်လှုပ်ရှားရှားပြပြလှော်လှကစားရတဲ့အခါမှာကျတော့သူတို့ကလေသူတို့ရဲ့ NDA ကိုလည်းကြုံမြင်လာနိုင်သလိုသူတို့ရဲ့ခန္ဓာကိုယ်ဖွံ့ဖြိုးမှုတွေကလည်းပို့ပြီးတော့စံခံလာတယ်ဆိုတဲ့အခါမှာအေးဟာနဲ့တိုက်ရိုက်ချိတ်တာက confident လို့ self esteem လို့ပေါ့နော်သူတို့ကိုယ်တိုင်ယုံကြည်လာတယ်ငါလုံနိုင်တယ်ငါတက်နိုင်တယ်ပေါ့နော်ငါဒါတော့ဟိုဇွဲမလျှော်တမ်းလုပ်တယ်ဆိုတဲ့ဟာပေါ့နော်ဒီစိတ်ထဲကြံ့ခိုင်မှုလို့ကျွန်တော်ပြောလိုက်တဲ့အခါမှာ resilient လို့ပြောလိုက်တဲ့အခါမှာဒီအခက်ခဲတွေ့လာတဲ့အခါမှာသူတို့အခက်ခဲကို ချင်းဆိုင်ချက်ကျော်ပြီးတော့တခါတည်းဟိုအခက်ခဲကနေရုံထွက်နိုင်တာပေါ့နော
်။နောက်မေးချင်တာတစ်ခုကပေါ့နော်ဒီရန်ကုန်လိုမျိုးမြို့ပြမှာနေထိုင်ကြတဲ့ကလေးတွေတော်တော်များများဒီမြေကြီးပေါ်မှာကစားရတဲ့အပေ့ကြုံတွေတိတ်တော်တော်မများကြတော့ပါဘူး။ဆိုတော့အဓိကတော့ဒါဟိုလူနေမှုပုံစံတွေပြောင်းလာတာလည်းအဓိကအကြောင်းပေါ့လေ။ဆိုတော့တိုက်ခန်းနေတဲ့နေကြရတဲ့ဒီကစားစရာကစားခွင့်တွေကလည်းတေချာမရှိတော့ဘူးလေ။ဆိုတော့ဒီ phone screen တွေ tablet screen တွေပေါ်မှာပဲဟိုအချိန်ကုန်တာများလာတယ်။ဆိုတော့အဲ့လိုကလေးမျိုးတွေကိုဒီတစ်ပင်ရင်းမြေကြီးတွေရဲ့အရေးပါမှုပေါ့နော်တည်ရှိသဘောပေါက်အောင်လို့ဘယ်လိုမျိုးလုပ်တင်တယ်လို့ရောမမနွေအနေနဲ့အကြံပြုချက်ပါလို့ရှင်
။ဟုတ်ကဲ့ဟိုဒီကလေးတွေကိုများများအပြင်ထုတ်ပေးဖို့လိုတာပေါ့နော်။ဆိုတော့အပြင်ထုတ်တဲ့နေရာမှာလေတနေ့ကိုတနေရာထုတ်တယ်ဆိုတာထက်သူသွားနေကြနေရာလေးပေါ့နော်။သူတကယ်ဒီပတ်ဝန်းကျင်လေးနဲ့ရင်းနှီးမှုရအောင်ဒီပတ်ဝန်းကျင်လေးမှာလုံခြုံလာအောင်ဒီပတ်ဝန်းကျင်လေးကိုသွားပြီးတော့စိတ်လုကိုလို့စူးစမ်းနိုင်အောင်ပေါ့နော်ဆိုတဲ့နေရာမှာကျမတို့နေရာလေးတသက်မမတ်ရှိရမယ်ပေါ့နော်ပြီးလို့ရှိရင်အတူသွားတဲ့သူလေးတွေဥပမာပေပေမေမေကတငယ်ချင်းတွေရှိရဆိုလို့ရှိရင်သူတို့ရဲ့သားသမီးတွေနဲ့အတူတူသွားတာပုံမှန်လေး regular လုပ်ပြီးလို့ရှိရင်အဲ့ဒီဟာကဟိုအများကြီးကလေးတွေကိုအကျိုးဖြစ်စေရပေါ့နော်ဒီလိုမျိုး forest school ကိုပို့ဖို့အတွက်အခက်ခဲရှိရဆိုရင်တော့အိမ်မှာအလိုလေးတွေလုပ်ပြီးလို့ရတယ်။သွားနေကြနေရာတသက်မမတ်လေးနဲ့တစ်ပတ်တစ်ချိန်ပေါ့နော်တနင်္လာဆိုတနင်္လာအတူတူသွားကြတာလိုမျိုးလေးလုပ်ပြီးလို့ရပါတယ်။
ဒီကလေးတွေကိုပေါ့နော်အခုလိုမျိုးဒီတဘာဝနဲ့ရင်းနှီးစေအောင်လို့ဟိုတင်ပြပေးနိုင်ဖို့အတွက်ကဒီမန်နွယ်ရေးကိုရိုင်းကလည်း UK မှာဟိုဒီဘာသာရပ်ကိုလေ့လာတင်ကြားခဲ့တယ်လို့သိထားပါတယ်ဆိုတော့အဲ့ဒီအတွေ့အကြုံကိုလည်းရှင်းပြပေးပါရှင့
်ဟုတ်ကဲ့ဟို Forest School ကိုဆက်ရောက်တာကဒီကျောင်းမှာ Forest School တီးသန့်ဒီ run နဲ့ဟို London ရဲ့ပထမအဆုံး outdoor nursery ပေါ့နော် fully outdoor nursery မှာအလုပ်လုပ်ရင်းနဲ့ Forest School ဘက်ကိုရောက်တာပေါ့ဒီကျောင်းကနေပြီးတော့သင်တန်းအနေနဲ့တက်ရမယ်ဆိုတဲ့အခါမှာလေသင်တန်းတက်ရင်းနဲ့ Forest School ဘက်ကိုအလုပ်ဖြစ်တာပေါ့နော်ဆိုတော့ဒီအလုပ်မှာလုပ်ရင်းပဲသင်ယူရတဲ့သဘောပါသင်တန်းကတော့တွားရတယ်လက်တွေ့တွေရော theory ဘိုင်းတွေရောဒီ play theory လိုမျိုးအများကြီးရောလေ့လာရတယ်ပေါ့နော်ဒါပေမဲ့တကယ်တမ်းတကယ်တမ်းအများကြီးလေ့လာခွင့်ရခဲ့တာကအခြားဆရာဆရာမတွေပြီးတဲ့အခါမှာကလေးတွေဒီ setting မှာရှိရသူတွေအားလုံးကလေအတူတူအဲ့တောထဲမှာသွားရင်သူတို့ဆီကပဲအများကြီးပြန်ပြီးတော့လေ့လာခွင့်ရခဲ့တာပေါ့နော်နောက်ပိုင်းမှာ2021နောက်ပိုင်းမှာအခြား alternative method တွေဖြစ်တဲ့ water နဲ့ pickle ကိုဆက်ပြီးတော့လေ့လာဖြစ်တာပေါ့နော်ဆိုတော့ nature classroom ကိုလည်းအဲ့ပုံစံလေးနဲ့ပြန်ပြီးတော့ဖန်တီးထားတာပေါ့ Forest School Water Pickler အဲ့ထဲမှာကောင်းနှွေရရာတွေကိုယ့်ရဲ့ရည်ကြီးမှုနဲ့တင့်တော်မဲ့ဟာတွေကိုပြန်ပြီးတော့ဖန်တီးထားတဲ့သဘောပါ okay
ရန်ကုန်မြို့လှိုင်မြို့နယ်မှာဖွင့်လှစ်ထားတဲ့ဒီ Forest and Nature Classroom သဘာဝစာသင်ခန်းကိုတည်ထောင်သူမမနွေအေးဖြစ်ပါတယ်ရှင်ကလေးငယ်တွေကိုအခုလိုမျိုးဒီတဘာဝနဲ့ရင်းနှီးထိတွေ့စီတာကသူတို့ရဲ့ဒီရုပ်ပိုင်းစိတ်ပိုင်းစွမ်းရည်တွေကိုတိုးတက်စေရုံမကဘဲနဲ့သူတို့ရဲ့စိတ်အေးချမ်းတည်ငြိမ်မှုရဖို့အတွက်ကိုလည်းအများကြီးအထောက်အကူဖြစ်တယ်လို့ပြောပါရရှင်။ကျွန်မစုမြတ်မမ
။ဒါကတော့ရန်ကုန်မှာဖွင့်လှစ်ထားတဲ့တဘာဝတောအုပ်ထဲမှာပညာသင်ကြားနေရတယ်လို့မျိုးဖန်တီးပေးထားတဲ့တဘာဝစာသင်ခန်းလေးအကြောင်းကိုဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမဆုမြတ်မွန်ကမေးမြန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အော်စကာဆုရှင်မလေးရှားမင်းသမီးမီရှဲယိုကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC မှအဖွဲ့ဝင်အဖြစ်ပါဝင်ဖို့ကံလန်းခံရပါတယ်။ American Fashion ဘွားရည်ကြီး Iris Alfel ဩဂုတ်လ22ရက်နေ့ကအသက်102နှစ်ပြည့်သွားပါပြီ။ဒီလိုမျိုးထင်ပေါ်ကြော်ကြတဲ့အမှုပညာအတိုင်းဝိုင်းကသတင်းတိုးတိုးထွားထွားတွေကိုစူးစီးပြီးတော့ဒီသတင်းမဲ့ရဲ့တက်တန်ရောင်သတင်းလွှာအစီအစဉ်မှာမယေးသနာကျော်ကစီစဉ်တင်ဆက်ထားတာရှူစားနာစင်ပါရှင်
ဩစကာဆုရှင်မလေးရှားမင်းသမီးမီရှဲယိုကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC မှအဖွဲ့ဝင်အဖြစ်ပါဝင်ဖို့ကမ်းလှမ်းခံရပါတယ်မေရှဲယိုဟာဒီနှစ်မှာပဲ Everything Everywhere All at Once ဆိုတဲ့ရုပ်ရှင်ဇာတ်ကားနဲ့အကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုအကယ်ဒမီရခဲ့တာပါမင်းသမီးမေရှဲယိုလို့အပါဝင်နိုင်ငံတကာအိုလံပစ်ကော်မတီမှာအဖွဲ့ဝင်ဖြစ်ဖို့လူ၈ယောက်ရှိပြီးတော့သူတို့ကိုနောက်လာအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာကျင်းပတဲ့အစည်းအဝေးမှာအတည်ပြုပေးရပါမယ်လောလောဆယ် IOC မှာဖိတ်ကြားခံအဖွဲ့ဝင်69ယောက်ရှိပြီးတော့နိုင်ငံတော်ဝင်ပုဂ္ဂိုလ်တွေအားကစားသမားဟောင်းတွေအားကစားအရာရှိတွေနဲ့နိုင်ငံရေးစီးပွားရေးတို့ကထိတ်တန့်ပုံကိုယ်တွေပါဝင်ပါတယ်။သူတို့ရဲ့အဓိကတာဝန်က IOC အုပ်ချုပ်ရေးအဖွဲ့နဲ့အမှုဆောင်ဘုတ်အဖွဲ့တို့ကပဏာမရွေးချယ်ပေးထားတဲ့အထက်ကမှနေရာဒီအိုလံပစ်နဲ့ဆောင်းရာဒီအိုလံပစ်အတွက်အင်ရှင်ဖြစ်ကျင်းပပေးမယ့်နိုင်ငံတွေကိုအတည်ပြုရွေးချယ်ပေးရတာဖြစ်ပါတယ်။မင်းသမီးမီရှဲယိုကကုလသမဂ္ဂနဲ့လည်းအလုပ်လုပ်ဖူတာရှိပါတယ်။ Kulatamaga Atwe Nilagema, Tunangem, Malaysia Kukuza Pupro, Tayautaga Takao. Kulatamaga Pumu Season, UNDP Dre, Chizi and Map Chitakao, Sipai. Asane Pateno, Tuga, Tue Kimone, Senwebro, Patatawa. Kimon Pite, Yon Dot Gar. Formula 1 car piangwema, Ferrari pianka at the Pine Shenham Sipio, FIA Lupientelumio, Dugal Corre, Motor Gamma Agaza, Gijay, Ding, Jinga Okata, Sipari, American Fashion Boyage, Iris FL, Ogola Nasashi Nigawe, at that Dianne Pietwa Gavari, Muineme, Iris Barrel Sipio, New Yamu, Quince Yama, Tanguya Nasata Kunima, Muiparawa, Siwai Longeshin, Carl FL, Tanguya, Lizzie Shikunima, Letta Capio, Tanguya Nazi Kunimaro, through the Dimone, Old Wall Weavers Ray, a Ganga Pesa Gomigo di Tangavari. Kimopsi to Carl FL, a Tetia, Natasa Gunima Quelon Dwagavari. A Tetia, the name Winnie, Mayakin Lima Quelon Dwarawa. Popoy Iris FL Garo, Angry Lassi Longen, Fashion Longen Ribu, Nitri Zadi Lokirawa. Tuga, Janari Male Page Pirina. Tugu Nemejo IMG Model Agency Ga Model Lopo Sajo Chukewai. Ain Chima to Atte Gozakunene Shibari. Fashions are always are in it and yet Lapani to your Pietale, Menemino Shibari. To your Instagram, Lumukoya Sandinama, Pieta Nitama Kunatan Shibio. The town Sashi Kunagaro, Iris Alpha, Accidental Icon, Iris Alpha, Madorata Nemejo Dusure, to your Atubari Sao Chukewai. Any mawe, Babi Yoma Tolo de, Medal Gomniga, do ye bone Yoma Tolo Kemari?
Timo Jojare, Gabadaloga, Anubina, Shinye, Tudu Chacha, the Intu Tora Lirigo, Suzi Biro, Mayetanajo season, Din Sabigate, Tatayan, Trinla seasonu, Shuzana Singa, Apsiparishin, Dinina Nya, a person cana seasonigaro, Telabarishin, Dinama Tolin Bigate, a person seasonigo, Manetia, Manekimale, Telepiami Tolin Bimamu, Samyo Nasin Amare, Tomorrow View, Igani Tolin Bigate, a season in Epatalu, Thorashin in Nine, View in Mabangu Sayeta Sadogene, a Jambijane, so in. ဗီအိုအေမြန်မာပိုင်းရဲ့အီးမေးလ်လိပ်စာဘာမစ်@viewnews.com ကိုပေးပို့နိုင်တယ်လို့ဗီအိုအေမြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတင်ဆက်သွင်းနိုင်ပါတယ်ရှင်။မကြာခင်မှာအစီအစဉ်လေးပြီးဆုံးတော့မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်။ ကုလသမဂ္ဂအထွေထွေညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ပါဝင်နိုင်ငံပေါင်း၁၄၀ငါးနိုင်ငံကခေါင်းဆောင်တွေတက်ရောက်ကြမှာပါညီလာခံအဖွဲ့မှာသမ္မတဂျိုးဘိုင်ဒန်နဲ့ကုလသမဂ္ဂအထွေထွေတွေ့ရမှုကြောင့်အန်တိုနီယိုဂူတာရက်စ်တို့မိန့်ခွန်းပြောကြားကြမှာပါညီလာခံအဖွဲ့မှာသမ္မတဂျိုးဘိုင်ဒန်နဲ့ကုလသမဂ္ဂအထွေထွေတွေ့ရမှုကြောင့်အန်တိုနီယိုဂူတာရက်စ်တို့မိန့်ခွန်းပြောကြားက
ှဖြစ်ကသတ်မှတ်ဈေးနှုန်းတိုင်းမရောက်နိုင်တော့တဲ့အပြင်လူတစ်ယောက်ကိုစီ50သားနှုန်းနဲ့ရောင်းချပေးနေတဲ့အကြောင်းရန်ကုန်မြို့ကတချို့ကပြောပါရယ်စားသုံးစီပေါက်ဈေးဟာဈေးကွက်ထဲမှာတပိတ်တာကိုတထောင်ကျော်ရှိနေတယ်လို့ပြောဆိုပြီးစစ်ကောင်စီသတ်မှတ်ဈေးနဲ့လည်းကွာဟတ်နေတာကြောင့်စိုက်တချို့သတ်မှတ်ဈေးနဲ့မရောက်နိုင်တော့ပဲပိတ်ထားရတဲ့အကြောင်းလည်းပြောပါရယ်အကျဉ်းသားလေးလေးအစီအစဉ်ရအမေရိကန်နိုင်ငံသား9ယောက်ကိုအီရန်နိုင်ငံကပြန်လွှတ်ပေးလိုက်ပြီးတီဟရန်မြို့တော်ကလေကြောင်းကနေထွက်ခွာသွားပြီးဖြစ်ကြောင်းနှိစက်သူတွေကိုကိုးကားပြီးသတင်းတွေကဖော်ပြကြပါရတယ်။အမေရိကန်ကပိတ်ဆို့ဒဏ်ခတ်မှုအရထိမ့်ချုပ်ထားတဲ့ဒေါ်လာတန်း6000ကိုဖယ်ရှားပေးလိုက်ပြီးနောက်အမေရိကန်9ယောက်ကိုပြန်လွှတ်ပေးလိုက်တာပါ။အပြန်အလှန်အနေနဲ့အီရန်နိုင်ငံသား9ယောက်ကိုလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလွှတ်ငင်းခွင့်ပေးလိုက်ကြောင်းအစိုးရတာဝန်ရှိသူတွေကိုကိုးကားပြီးသတင်းတွေကဖော်ပြကြပါရတယ်။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းညုတ်ကိုမက်ခင်လေးပြပြပေးခဲ့တာဖြစ်ပါလိမ့်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လုပ်ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Knollius Tinor နဲ့ Joe Gaze တို့ဖြစ်ပါလိမ့်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါလိမ့်ရှင်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program has come to you from the Voice of America, Washington.